Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်စက်တင်ဘာလ3ရက်တနင်္ဂနွေနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းဒိုမီတာ24 25 30နဲ့50တို့ကနေဖမ်းယူနာဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းထုတ်လွှင့်ချိန်နဲ့တပြေးညီဝင်ရောက်နာဆင်နိုင်ပါတယ်ရှင်။ကျမရှာဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
မင်္ဂလာညချမ်းပါရှင်ကျမသိင်္ဂီထိုက်ပါမြောက်ကိုရီးယားဘက်က6ချိန်မြောက်နျူကလ িয়ার ဆန်တတ်မှုကိုဒီကနေ့လုပ်ခဲ့ပြီးတန်ချင်းပြေဒုံးကြီးမှာတက်ဆင်နိုင်မဲ့တာမိုနျူကလ িয়ার ဟိုက်ဒရိုဂျင်ဘုံးကိုအောင်အောင်မြင်မြင်ဆန်တတ်နိုင်ခဲ့တာလို့ပြောဆိုလိုက်ပါတယ်ရခိုင်ဒေသကအကြမ်းဖက်မှုတွေအပေါ်မြန်မာတန်ယုံတချို့ရှင်မှာဒီကနေ့ဆန္ဒပြပွဲတွေရှိနေပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့အတူကြီးညာပေးပါမယ်ရှင
်ကောင်းပါပြီရှင်သတင်းတွေပြီးနားဆင်ကြမယ်သတင်းလောရီကျမတော့
ကျွန်တော်တို့ရှေ့တွင်မဲ့သူတွားနေနေတချင်းရှေ့ရတာတွေပါလေရှိတယ်သူတို့ဖြတ်ပြကြတယ်လေအဲ့လေကျွန်တော်တို့ရရင်နေကပြန်လှည့်လာရတယ်ကျွန်တော်ရဲ့ကိုဝေကျော်ရဲ့ပေါ့ကျွန်တော်တို့ကေပေစားတော့ကုန်ပြီးပါတဲ့ကားတွေပြန်လှည့်လာတယ်သူကျွန်တော်တို့မောင်တော်ကိုပြန်ရောက်လာတယ
်မောင်တော်ဒေသကိုသွားပြီးအကူအညီပေးနေတဲ့မြမလူမှုဘဝတိုးတက်မြမရဲ့အဖွဲ့ကဦးနှမျိုးစဉ်ပြောသွားတာပါပြည်စုံဖို့တရင်နဲ့ပြီးမှကြားကြရပါမယ်ဒီအကြောင်းနဲ့အတူတွေ့ဆုံမြင်မြန်ခံအစီအစဉ်ကိုလည်းနားဆင်ကြဖို့ရှိပါတယ်ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမှတ်တကီထိုင်တဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင်
မြောက်ကိုရီးယားနိုင်ငံဘက်ကအကြီးမားဆုံးနျူကလ িয়ার ဆန်တပ်မှုကိုဒီကနေ့တနင်္ဂနွေနေ့မှာလုပ်ခဲ့တဲ့အပေါ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြစ်တင်ရှုတ်ချပါတယ်။မြောက်ကိုရီးယားနိုင်ငံဘက်ကပြောဆိုလုံဆောင်နေတာတွေကအမေရိကန်ပြည်ထောင်စုအပေါ်မှာတိတ်ကိုရန်လိုနေပြီးအန္တရာယ်ကြီးလာတဲ့ရန်လိုတဲ့တင်းကွဲနိုင်ငံတစ်ခုအဖြစ်အမေရိကန်သမ္မတကပြောဆိုလိုက်တာဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံဟာတရုတ်နိုင်ငံအတွက်လည်းအကျက်အတဲဖြစ်စေတဲ့ချင်းချောက်မှုအဖြစ်အမေရိကန်ခေါင်းဆောင်ကဒီကနေ့ Twitter လူမှုကွန်ရက်မှာရေးသားပါတယ်။အမေရိကန်ရဲ့မဟာမိတ်တောင်ကိုရီးယားအစိုးရကမြောက်ကိုရီးယားနဲ့ပြည်လဲရာပြည်လဲကြောင်ဆက်ဆက်ဆွေးနွေးဖို့နီလန်ရှာနဲ့နေတဲ့အပေါ်မှာလည်းသမ္မတထရန့်ကအပြစ်တင်ပါတယ်။မြောက်ကိုရီးယားနဲ့ဆက်ဆက်ဆွေးနွေးလို့အလုပ်ဖြစ်မှာမဟုတ်ဘူးဆိုတာနဲ့သူတို့နားလဲတာတစ်ခုပဲရှိတယ်လို့လည်းသမ္မတကရေးသားပါတယ်။သမ္မတနဲ့သူ့ရဲ့အမျိုးသားလုံခြုံရေးအဖွဲ့လဲဒီကိစ္စကိုဆွေးနွေးဖို့ဒီကနေ့တနင်္ဂနွေနေ့မှာအစည်းအဝေးထိုင်ခဲ့တယ်လို့လည်းအမေရိကန်သမ္မတအင်ဗျူရောကပြောဆိုထားပါတယ်။မြောက်ကိုရီးယားဘက်ကပြီးခဲ့တဲ့တနှစ်ကျော်ကဆန့်သက်ခဲ့တဲ့မြေအောက်ဖောက်ခွဲမှုထက်အနည်းဆုံး10ဆလောက်ကြီးမားတဲ့6ချိန်မြောက်နျူကလ িয়ার ဆန့်သက်မှုလုပ်ခဲ့တာဟာဆိုရင်ရန်စားမှုပုံစံသစ်တစ်ခုဖြစ်လာပြီလို့ဂျာမနီဝန်ကြီးချုပ်အင်္ဂလာမာကက်နဲ့ပြင်သစ်သမ္မတအီမန်နျူရယ်မက်ခရွန်တို့ကလည်းပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားဘက်ကသူ့ရဲ့6ချိန်မြောက်နျူကလ িয়ার ဆန်တပ်မှုကိုဒီကနေ့တနင်္ဂနွေနေ့မှာပြုလုပ်တာပါ။ဒီဒီချိန်ကတော့တိုက်ချင်းပြဒုံးကြီးမှာတက်ဆင်နိုင်တဲ့တာမိုနျူကလ িয়ার ဟိုက်ဒရိုဂျင်ဘုံးကိုအောင်အောင်မြင်မြင်ဆန်တပ်နိုင်ခဲ့တာလို့ပြောဆိုထားပါတယ်။တိုက်ချင်းပြဒုံးကြီးမှာတက်ဆင်သေးဆောင်နိုင်ဖို့ရည်ရွယ်တဲ့ H ဘုံးကမဟာပြွာမြောက်နျူကလ িয়ার အင်အားတရက်ကိုဖွဲ့စည်းတည်ဆောင်မဲ့ကိုရီးယားအလုံသမားပါတီရဲ့စီမံကိန်းအတိုင်းဆောင်ရွက်တာဖြစ်တယ်လို့မြောက်ကိုရီးယားနိုင်ငံပိုင် KCNA သတင်းကကြေညာပါတယ်။ KCNA သတင်းအေဂျင်စီကနေ2012ခုနှစ်မှာပင်စင်ယူထားပြီးအရေးကြီးကိစ္စတွေရှိရင်ပြန်ပြီးတော့ထွက်လာတတ်တဲ့သတင်းကြေညာသူ Richard He ကကျွန်တော်တို့ရဲ့တိုက်ချင်းပြဒုံးကြီးမှာတက်ဖို့ရည်ရွယ်တဲ့ဟိုက်ဒရိုဂျင်ဘုံးဆန်းတက်မှုကအပြစ်အနာအဆမရှိအောင်မြင်ခဲ့ပါတယ်လို့ကြေညာသွားတာပါ။နျူကလ িয়ার ဖောက်ခွဲမှုကနေလေထုထဲကိုရေဒီယိုဓာတ်တက်တိကျရောင်ကြီးရိုးစိတ်မှုလည်းမရှိဘူးလို့သတင်းကြေညာသူရီကပြောဆိုသွားပါတယ်ရှင်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဟာဗီဟာရီကိန်းမုန်တိုင်းနဲ့ခံရတဲ့လူအီဇီယားနာပြည်နယ်လိတ်ချောလ်စ်မြို့ကိုစနေနေ့ကသွားရောက်ပြီးတော့မုန်တိုင်းနဲ့ခံရတဲ့သူတွေကယ်ဆယ်ရေးလုပ်သားတွေနဲ့တွေ့ဆုံပြီးတော့မုန်တိုင်းတန်ကနေအမြန်ဆုံးပြန်နလန်းထူနိုင်ဖို့အတွက်လုပ်သွားမယ်ဆိုပြီးကြေညာပေးခဲ့ပါတယ်။သမ္မတထရမ့်ဟာစနေနေ့အစောပိုင်းတုန်းကဟျူစတန်မြို့ကဖျားကြောင်တစ်ခုမှာလည်းမုန်တိုင်းနဲ့တင်ပြည်သူတွေနဲ့တွေ့ဆုံပြီးတော့အားပေးစကားပြောခဲ့ပါတယ်။ဒါဟာသမ္မတထရမ့်အတွက်တော့တိုက်ဆက်ပြည်နယ်ကိုတပတ်အတွင်းမှာဒုတိယချိန်မြောက်သွားရောက်တာဖြစ်ပြီးတော့သမ္မတကတော့မလာနီယာထရမ့်လည်းလိုက်ပါသွားခဲ့ပါတယ်။သမ္မတထရမ့်နဲ့သမ္မတကတော့ဟာဟျူစတန်မြို့က energy မုန်တိုင်းကယ်ဆယ်ရေးစခန်းကိုသွားရောက်ပြီးတော့သမ္မတကတော့ကတော့အိမ်မှာရှိတဲ့ကလေးနဲ့အတူအချင်းတော်ကြနေပြီးတော့ကလေးတွေအတွက်စာအုပ်ခဲတံကစားစရာနဲ့တခြားနေ့စဉ်သုံးဖို့လိုအပ်တဲ့ပစ္စည်းတွေကိုလှူဒန်းခဲ့ပါတယ်။မုန်တိုင်းကြောင့်အပျက်စီးတွေနဲ့အမိုက်တိုက်တွေရှင်းလင်းဖို့အတွက်အသုံးပြုမဲ့ဗဟိုအစိုးရရဲ့ထောက်ပံ့ငွေကိုလည်း85ရာခိုင်နှုန်းကနေ90ရာခိုင်နှုန်းအထိတိုးမြှင့်ပေးခဲ့ပါတယ်။ဒါပြင်ရေးပေါ်ကာကွယ်ရေးအတွက်အသုံးပြုမဲ့ကုန်ကြစည်အားလုံးကိုဗဟိုအစိုးရအကူအညီပေးအစီအစဉ်ကပေးသွားမှာဖြစ်တယ်လို့လည်းပြောကြားခဲ့ပါတယ်ခင်ဗျာ
။အမေရိကန်နိုင်ငံသားတွေကြားအာကာသထဲမှာအချင်းကြဆုံးနေထိုင်ခဲ့သူအမေရိကန်အာကာသယင်မူပက်ကီဝက်ဆန်ဟာမနေ့စနေနေ့ကနိုင်ငံတကာအာကာသစခန်းကနေကမ္ဘာမြေကိုပြန်လည်ရောက်ရှိခဲ့ပါပြီ အာကတရေမှုပက်ကီဝက်ဆန်ကတီးစားတာဝင်၃ခုနဲ့အာကတထဲမှာရက်ပေါင်း665ရက်တနည်းနဲ့ဆယ်လနေထိုင်ခဲ့သူပါရုရှားအာကာသယာဉ်မှူးဂျေနရီဖာရဲကာကတော့အာကာသထဲမှာရပ်ပေါင်း896ရက်နေပြီးအာကာသထဲမှာအကြဆုံးနေထိုင်သူအဖြစ်ကမ္ဘာစံချိန်တင်ထားတာဖြစ်ပါတယ်။မနေ့စနေနေ့ညကကာဇက်စတန်နိုင်ငံကိုရုရှားဆိုးယူအာကာသယာဉ်နဲ့ပြန်လည်ဆင်းသက်လာခဲ့တဲ့အာကာသယာဉ်မှူးပက်ဂီဝဆန်ကဂျာမနီကိုအရင်သွားရောက်မှဖြစ်ပြီးအဲ့ဒီနောက်မှာဟာရီကိန်းဟာဗီမှွေနောက်တိုက်ခတ်သွားတဲ့အမေရိကန်ပြည်ထောင်စုဟျူစတန်ကနေအိမ်ကိုပြန်มาဖြစ်ပါတယ်။မုန်တိုင်းထံတွင်သူမရဲ့နေအိမ်ထိခိုက်ပျက်စီးမှုမရှိဘူးလို့တော့အာကာသယာဉ်မှူးဝက်ဆန်က AP သတင်းဌာနကိုအီးမေးလ်ကတင်ပြောဆိုထားပါတယ်။ဒါပေမဲ့လည်းဟျူစတန်က NASA Johnson Space Center ကိုတော့ယာယီပိတ်ထားရပြီးအာကာသစခန်းလုပ်ငန်းတာဝန်ပိုင်ကြီးကြပ်ဝန်ထမ်းတွေလိုမရှိမဖြစ်ဝန်ထမ်းတွေအတွက်သာဖွင့်ထားရတယ်လို့လည်းသူမကပြောဆိုခဲ့ပါတယ်ရှင်
။မက္ကဆီကိုနိုင်ငံရဲ့ဂုံသိက္ခာကိုထိခိုက်စေမဲ့ American ဘက်ကဘလို့အဆိုပြုချက်မျိုးကိုမှလက်ခံတော့မှာမဟုတ်ဘူးလို့မက္ကဆီကိုသမ္မတ Enrique Peña Nieto ကစနေနေ့မှာပြောလိုက်ပါတယ်။အမေရိကန်အစိုးရတင်တဲ့ဆက်ဆံရေးဟာတခြားနိုင်ငံတွေနဲ့ဆက်ဆံရေးလိုပဲအချုပ်အခြာအာဏာပိုင်ဆိုင်မှုအမျိုးသားအကျိုးစီးပွားကာကွယ်ရေးကျွန်တော်တို့ရဲ့ရွှေပြောင်းချီချနေတိုင်းသူတွေကိုအကာအကွယ်ပေးဆိုတဲ့မပြောင်းလဲတဲ့မူဝါဒအပေါ်မှာအခြေခံသွားမှာဖြစ်တယ်လို့မက္ကဆီကိုသမ္မတကစနေနေ့ကနိုင်ငံတော်ခြေပြမင်ကုန်းအတွင်းမှာပြောကြားသွားခဲ့ပါတယ်။ဒါဟာအမေရိကန်နိုင်ငံမှာဒေါ်နယ်ထရမ့်သမ္မတဖြစ်လာပြီးကလေးကမက္ကဆီကိုသမ္မတရဲ့ပထမဆုံးနိုင်ငံတော်အခြေပြမင်ကွန်းလည်းဖြစ်ပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲမဲဆွဲစည်းရုံးရေးကာလတုန်းကတော့သမ္မတထရမ့်ကအထူးသဖြင့်မက္ကဆီကိုနိုင်ငံနဲ့ပတ်သက်ပြီးပြင်းပြင်းထန်ထန်ဝေဖန်ပြောကြားခဲ့ပြီးတော့မက္ကဆီကိုကနေအမေရိကန်ကိုရှေ့ပြောင်းချေချလာသူတွေဟာလူသက်သမားတွေမရိမှုကျူးလွန်သူတွေဖြစ်တယ်ဆိုပြီးတော့ပြောဆိုခဲ့ပါတယ်။ဒါပြင်မက္ကဆီကိုနိုင်ငံကနေအမေရိကန်ကိုရှေ့ပြောင်းချေချသူတွေဝင်မလာနိုင်အောင်နိုင်ငံလေသက်ကိုတတိုင်းကာပြီးတော့အဲ့အတွက်ကုန်ကြစည်းကိုလည်းမက္ကဆီကိုနိုင်ငံကပေးခံရမှာဖြစ်တယ်လို့ပြောခဲ့ပါတယ်။ဒါပြင်အမေရိကန်သမ္မတထရမ့်ဟာမြောက်အမေရိကတိုင်းနိုင်ငံများအခွန်လုံကုံစော်ရေးသဘောတူညီချက်ကိုအပြင်းထန်ဝေဖန်ခဲ့ပြီးတော့ဒီသဘောတူစာချုပ်ကနေနှုတ်ထွက်မယ်ဆိုပြီးတော့လည်းချင်းချောက်ထားပါတယ်။ဒါပေမဲ့မက္ကဆီကိုသမ္မတပညာနီယက်တိုကတော့ NAFTA သဘောတူစာချုပ်ကိုကာကွယ်ပြောဆိုခဲ့ပါတယ်ခင်ဗျာ
။ View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့ဆိုင်းတိုမီတာ24 kHz 12395ဆိုင်းတိုမီတာ25 kHz 11965ဆိုင်းတိုမီတာ32 kHz 9323ဆိုင်းတိုမီတာ51 kHz 9885စနီတနူးနေမှာဆိုင်းလိုက်မီတာ190 kHz 1905ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝေမြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာကမြန်မာတန်ယုံမှဒီကနေ့တနင်္ဂနွေနေ့မနက်ပိုင်းလောင်စာယီပလင်းနဲ့ပြစ်ခတ်မှုဖြစ်ခဲ့ပြီးတော့ဘဒုလက်ချက်ဆိုတာကိုတော့ဒေတာအာနာပိုင်းတွေစုံစမ်းစစ်ဆေးနေစေလို့ Reuters သတင်းတရက်ကဖော်ပြထားပါတယ်။ဒီတိုက်ခိုက်မှုရဲ့အသေးစိတ်ကိုတော့မသိရသေးပါဘူး။ဒါ့အပြင်အင်ဒိုနီးရှားနိုင်ငံမြန်မာတန်ယုံရှိမှအင်ဒိုနီးရှားစီးရုံးလှုပ်ရှားရေးအဖွဲ့အစည်းတွေနောက်နိုင်ငံတကာလူ့အခွင့်အရေးအဖွဲ့ကြီး Amnesty International ရဲ့အင်ဒိုနီးရှားဆိုင်ရာအဖွဲ့တို့ကမြန်မာပြည်ကရိုဟင်ဂျာတွေကိုအစိုးရကကူညီပေးဖို့ဒီကနေ့တနင်္ဂနွေနေ့မှာတောင်းဆိုကြပါတယ်။အင်ဒိုနီးရှားဆိုင်ရာ Amnesty International အဖွဲ့ကြီးနဲ့အတူအဖွဲ့အစည်း၃ခုတို့ကကုလသမဂ္ဂရဲ့အချက်အလက်ရှာဖွေရေးအဖွဲ့ကိုမြန်မာဘက်ကလက်တင်ခံစီရေးအတွက်တန်တမာရေးအရာဂျားဝင်ဆောင်ရွက်ပေးဖို့ကိုလည်းအစိုးရကိုတိုက်တွန်းနေပါတယ်။အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးကလည်းမနေ့ပြန်တနင်္လာနေ့မှာမြန်မာနိုင်ငံကိုတွားရောက်မှာဖြစ်ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့လက်ရှိရခိုင်ရေးဆွေးနွေးဖို့ရှိတယ်လို့သတင်းတွေမှာဖော်ပြထားပါတယ်။ရိုဟင်ဂျာတွေနဲ့စီးလုံးမှုကိုပြတဲ့အနေနဲ့ရုရှားနိုင်ငံမော်စကိုမြို့တော်ကမြန်မာတန်ယုံရှိမှလည်းမွတ်စလင်တွေဒီကနေ့ဆန္ဒပြကြပါတယ်။ဩဂုတ်လ25ရက်နေ့ကမြမဆွေရကင်းစခန်း30လောက်ကိုအကျန်းဖက်သမားတွေကတချိန်တည်းကပြိုင်နဲ့အကျန်းဖက်တိုက်ခိုက်ခဲ့ပြီးတဲ့နောက်ပိုင်းဖြစ်ခဲ့တဲ့ဒေတာရင်းအကျန်းဖက်မှုတွေကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာသူကလည်း 9,300 လောက်ရှိပြီလို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရဲ့ပြောခွင့်ရအမျိုးသမီး BBN ထံကပြောဆိုထားတာကိုကိုကပီ AP သတင်းကဖော်ပြထားပါတယ်ရှင်
ကမ္ဘောဒီးယားတိုက်ခိုက်ခံကောင်းဆောင်ကမ်ဆုခါကိုတရှိုလှုပ်မှုဆွဲချက်နဲ့ဒီကနေ့တနင်္ဂနွေနေ့အစောပိုင်းမှာဖမ်းဆီးလိုက်ပါတယ်။ဆိုရကထုတ်တဲ့ကြေညာချက်ထဲမှာတော့ကမ္ဘောဒီးယားနိုင်ငံကိုထိခိုက်နစ်နာစေဖို့အတွက်တိုက်ခိုက်ခံကောင်းဆောင်ကမ်ဆုခါကနိုင်ငံခြားဆိုရတရက်နဲ့ပူးပေါင်းကြံစီတယ်လို့ဆွဆွဲထားပါတယ်။ကမ်ဆုခါနဲ့သူ့ရဲ့အဆောင်တွေအလုံးကိုရဲတပ်ဖွဲ့ဝင်100 200လောက်ကဖမ်းမရမပါပဲအင်ကိုဝင်ရောက်စီးနင်းပြီးခေါ်ဆောင်သွားဒါဖြစ်ကြောင်းဘယ်ကိုခေါ်သွားလဲဆိုတာလည်းမသိရသေးဘူးလို့အတိုက်ခံကောင်းဆောင်ရဲ့တမိဖြစ်သူ ခမ်မိုနိုဗီတာကတွစ်တာလူမှုကွန်ရက်မှာရေးသားပါတယ်ကမ္ဘောဒီးယားအမျိုးသားကယ်တင်ရေးပါတီရဲ့ခေါင်းဆောင်ခမ်ဆုကကိုကမ္ဘောဒီးယားရဲ့ပြည်မှုဆိုင်ရာပုံမှန်443ပြဋ္ဌာန်းချက်အရာတရှိုလုံးမှုနဲ့ဆွဲချက်တင်ထားပြီးလို့အစိုးရရဲ့ညင်ညာချက်မှာဖော်ပြပါတယ်။ဩစတြေးလျခြေဆိုင်ကမ္ဘောဒီးယားအတန်လွင့်ကွန်ရက်တစ်ခုကထုတ်လွှင့်ခဲ့တဲ့ဗီဒီယိုတစ်ခုနဲ့အာဏာပိုင်တို့စူးစီးထားတဲ့တပ်တွေအထောက်အထားတွေအရကမ်ဆုခါနဲ့နိုင်ငံခြားအစိုးရတရရရဲ့အကြံအပါဒီကမ္ဘောဒီးယားနိုင်ငံထိခိုက်နေတာစီကိုပူးပေါင်းကြံစည်တယ်ဆိုတာထင်ထင်ရှားရှားပေါ်ပေါက်ကြောင်းညင်ညာချက်မှာဖော်ပြထားပါတယ်။တိုက်ခန့်ကောင်းဆောင်ဆိုကာကိုဆွဲဆိုထားတဲ့တချို့လုံးမှုဆွဲဆိုချက်က2015နှစ်ကနေ2030အထိကြာခံရနိုင်တာလည်းဖြစ်ပါတယ်ခင်ဗျာ
အမေရိကန်ပြည်တော်စုအနောက်ပိုင်းမှာအပူလှိုင်းနဲ့တော်မီလောင်ကျွမ်းမှုတွေနဲ့ရင်ဆိုင်နေရပါတယ်မနေ့စနေနေ့ကဆိုရင်ဆန်ဖရန်စစ္စကိုမှာစက်တင်ဘာလ2ရက်နေ့အတွက်အပူဆုံးစံချိန်အပူချိန် 38 ဒီဂရီစင်တီဂရိတ်ကိုရောက်ရှိခဲ့ပါတယ်ဒီမတိုင်ခင်တရက်တောက်ချနေမှာတော့အပူချိန် 47 ဒီဂရီစင်တီဂရိတ်ကိုရောက်ခဲ့ပြီးအပူဆုံးနေ့တစ်နေ့အဖြစ်စံချိန်တင်သွားပါတယ်ကယ်လီဖိုးနီးယားပြည်နယ်ဆန်ဂျိုစ်ဆန်တာခရုစ်နဲ့ဆန်တာရိုဆာတို့မှာလည်းမနေ့စနေနေ့ကအပူချိန်စံချိန်တင်မြင့်တက်ခဲ့ပါတယ်Bay Area မှာတော့နေပူမိတဲ့ရထားလမ်းတွေပေါ်မှာအပူချိန်ကြောင့်တန်လမ်းတွေကျဲပြန့်လာနိုင်ပြီးလမ်းချော်မဲ့ရေဆွရင်ချက်ကြောင့်ရထားတွေအရှိန်ရှော့ခုံပေါင်းကြဖို့ညွှန်ကြားထားပါတယ်ရှင်
2018ကမ္ဘာဖလားခြေစစ်ပွဲတွေကိုဇနီးနေ့ကကစားခဲ့တာမှာဥရောပသုံးခြေစစ်ပွဲမှာတော့စပိန်ကအီတလီကို3-0ရှိနေနိုင်သွားပါတယ်စပိန်အတွက်ဂိုးတွေကိုတော့ရီယယ်ခွင်းလက်လူအက်စကိုကပထမပိုင်းမှာ2ဂိုးသွင်းပြီးတော့တတိယဂိုးကိုတော့ရှော့စီးတိုက်စမှုမိုရာတာကခေါင်းတိုက်သွင်းခဲ့တာဖြစ်ပါတယ်စပိန်သင်းဟာဒီပွဲနိုင်လိုက်တဲ့အတွက်အုပ်စု G6 မှာ6ပွဲနိုင်တဲ့ပွဲစီနဲ့19မှတ်ရပြီးတော့အုပ်စုဘူအဖြစ်နဲ့ဦးဆောင်နေပါတယ်အီတလီကတော့5ပွဲနိုင်တဲ့ပွဲစီတပွဲရှုံးနဲ့16မှတ်ရပြီးတော့အုပ်စုဒုတိယနေရာမှာရှိနေပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုမှတ်တမ်းရထိုင်တဲ့ကိုရင်နိုင်လို့ပြောပြပေးခဲ့တာပါအခုတော့သတင်းဆောင်ပါတွေနဲ့တွေ့ဆုံမြင်မြန်ကန်အစီအစဉ်ကိုတင်ဆက်ပေးပါမယ်အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားနေတဲ့ဒီရခိုင်မုံတော်ဒေသအတွင်းမှာခီးလန်းတခြားမိုင်းခွင်းရှင်းလင်းမှုတွေလုပ်နေရဆဲဖြစ်တာကြောင့်ကုညီကေစေးလုပ်ငန်းဆောင်ရွက်မှုတွေမှာနှောင့်နှေးမှုတွေဖြစ်ရတယ်လို့ဒုက္ခသည်တွေကိုကုညီပေးနေသူတွေကပြောပါတယ်ဘေးလွယာတွေမှာတင်းရှောင်ခုလုံနေရတဲ့ဒုက္ခသည်တွေအတွက်နေထိုင်စားသောက်ရေးအခက်အခဲရှိနေပြီးဒေသတွင်းလုံခြုံရေးဟာစိုးရိမ်စရာအနေထားရှိနေဆဲပဲလို့လည်းပြောပါတယ်အသေးစိတ်ကိုတော့မဆုမွန်ကဆက်ပြီးပြောပြပေးပါမယ်ရှင်
ဟုတ်ပါတယ်ရဲစခန်းနဲ့ရဲခင်းနေနဲ့လုံခြုံရေးအခြေဆိုင်တပ်စခန်း30ကိုတပြိုင်နက်တည်းလူအင်အား3အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်နှောဒေသတွေကဒုက္ခသည်တွေကိုကူညီရေးနဲ့ပိတ်မိနေစေကျေးရွာတွေကပြည်သူတွေကိုလိုက်လံကယ်ထုတ်ပေးနေတဲ့ကူညီကယ်ဆယ်ရေးအဖွဲ့တွေတွားရောက်နေတဲ့ခရီးလမ်းတွေမှာမိုင်းထောင်မှုတွေရှိနေတာမို့ကူညီကယ်ဆယ်ရေးလုပ်ငန်းတွေနှောင့်နှေးမှုတွေဖြစ်ရတယ်လို့သိရပါတယ်တပ်မတော်နဲ့နယ်မြေကန်လုံခြုံရေးတပ်တွေကကူညီကယ်ဆယ်ရေးအဖွဲ့တွေကိုလမ်းကြောင်းတာဝန်ယူနယ်မြေရှင်းလင်းပေးပေးမယ်လို့ဒီကနေ့မောင်းတော်တဲ့သွားတဲ့လမ်းမှာတော့မိုင်းရှင်းလင်းရပြီးလုံခြုံရေးကစိုးရင်ရတဲ့အတွက်ရိတ်ခါပို့သွားတဲ့ကူညီရေးအဖွဲ့တွေနောက်ကျောင်းပြန်လှည့်လာရတယ်လို့မောင်းတော်ကကြေးရွာတွေကိုကိုယ်တိုင်သွားရောက်ကူညီပေးနေတဲ့မြမလူမှုဘဝတိုးတက်မြမရေးအဖွဲ့ကဦးနေမျိုးစင်က VOA မြန်မာပိုင်းကိုပြောပါတယ
်ကျွန်တော်ကအခုဒီမနေ့ဒီကလူတော်ပေးဆရာတော်ရဲ့ဤပြွာမှုတို့ဒီကိုအစီအစဉ်ပေးကြရကျွန်တော်တို့စစ်ကားတွေနဲ့ပေါ့ကွန်ပိုင်းခြေပြေးလုံခြုံရေးရင်နဲ့စစ်ရင်နဲ့ကျွန်တော်တို့ကြီးကန်းပြန်ဖို့ပချမ်းကိုပေါ့နော်ကျွန်တော်တို့ပိတ်မိနေတဲ့ရွာတွေရှဲဆိုပြီးတော့ကျွန်တော်တို့သွားခဲ့ရင်နဲ့ကယ်ဆယ်ပစ္စည်းတွေတောက်ပို့ကြတာကကားအလုံးပေါင်းကျွန်တော်6-7လောက်သွားကြတယ်သွားကြတော့အကြီးကြီးဌာနချုပ်အထွတ်မောင်နှမရွာဆိုတာရှိတယ်အဲရွာအထွတ်မှာမိုင်းတွေစတွေ့တာနဲ့ဆက်သွားလို့မရဘူးပေါ့နော်သူကတက်မလို့သားရဲ့မိုင်းရှင်းလာဒီတားတစည်းတော့ဖြိသွားတယ်လို့ပြောတယ်ကျွန်တော်တို့ရှေ့တယ်မဲ့သူသွားနေနေပြင်းရှင်းရှင်းရတာတွေပါလဲရှိတယ်အဲ့လည်းကျွန်တော်တို့ရရင်နေပြန်လှည့်လာရတယ်ကျွန်တော်ရဲ့ကိုကိုကျော်ရဲ့ပေါ့ကျွန်တော်တို့ကယ်ဆယ်စားတော့ကုန်ပြီပါတဲ့ကားတွေပြန်လှည့်လာတယ်အခုကျွန်တော်တို့မောင်တော်ကိုပြန်ရောက်လာတယ
်ဘူးတီတော်နဲ့မောင်တော်ဒေသတွင်ကအကြမ်းဖက်တိုက်ခိုက်မှုကြောင့်အသက်ဘေးကလွတ်အောင်တင်းဆောင်လာရတဲ့ရခိုင်အပါဝင်မျိုးကမန်ဟိန်နူစတဲ့တိုင်းရင်းသားဒုက္ခသည်တွေအတွက်လိုအပ်တာတွေကိုလည်းကမန်တိုင်းရင်းသားတွေဘက်ကလည်းကူညီကယ်ဆယ်ဆောင်ရွက်ပေးနေပါတယ်လို့ကမန်တိုင်းရင်းသားလူမှုကွန်ရက်ဥက္ကဋ္ဌဦးထွန်းငွေကပြောပါတယ
်။ဟိုလောလောဆယ်ဖြစ်နေတဲ့အမှားတိုင်းရင်းသားတွေမျိုးတိုင်းရင်းသားတွေရှိတဲ့ရခိုင်တိုင်းရင်းသားတွေရှိတဲ့အဲ့ဒီအပေါ်မှာကျွန်တော်ကမန်တိုင်းရင်းသားအဖွဲ့တွေကတော့ကူညီအစီအစဉ်ဝန်ဝန်ဖန်ပို့ကိုပူးပေါင်းဆောင်ရွက်နေတာရှိတယ်။ဒုက္ခရောက်တဲ့လူတွေအဲ့ဒီလူတွေအတွက်ဝန်ဝန်ဖန်ပို့ပေးနေတာတွေရှိပါတယ်ခင်ဗျာ
။အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့မောင်နှောဒေသတွင်ကကြေးရွာတွေကနေဘူးတီအောင်တဲ့မောင်နှောမျိုးဘက်ကိုထွက်ပြေးတင်းဆောင်လာရတဲ့ဒုက္ခသည်ဥယေကထောင်ချီရှိနေပြီးတော့သူတို့အတွက်စားနဲ့ရိတ်ခါနဲ့နေထိုင်ရေးအခက်အခဲဖြစ်နေတယ်လို့ဥနေမျိုးစင်ကပြောပြပါဗျာ။
အခုကျွန်တော်ရောက်နေတဲ့လူတော်ပြည်အကြောင်းပါဆိုရင်နေရာမရှိ ြုတ်လို့စိတ်မှလည်းနေရလူရင်ကျွန်တော်တို့တက်နေနေရတယ်အကုန်လုံးပပလည်းပေါ့ကျွန်တော်ရဲ့အကြောင်းတိုင်းဒီမှာလည်းအများကြီးပညာရေးကုသိုလ်ဖြစ်အကြောင်းတွေမှာဒီကုသိုလ်လေးလောက်တာတွေ့ပါတချို့တော့စာသင်ကျောင်းတွေမှာပေါ့ဒီတို့ကတော့ဒီ၄-၅ရက်ထိကတော့ကြံစည်မရှိတော့ဘူးဟုတ်တယ်တကယ်သေးစခန်းရောက်ထားတဲ့ပြည်သူတွေအတွက်ပေါ့သို့တော့၄-၅ရက်အလွန်နောက်ပိုင်းကုညီကယ်ဆယ်ရေးရှိတွေရောက်မလာခဲ့သည့်ရှိတော့နည်းနည်းအခက်အခဲကြုံနေမယ်ကျွန်တော်တို့ထင်တယ်ခင်ဗျာ
ရခိုင်ပြည်နယ်အတွင်းမောင်နှောဘက်ကတင်းချောင်လာတဲ့ပြည်သူတွေအတွက်လိုအပ်ချက်တွေကိုတော့ရခိုင်ပြည်နယ်အစိုးရတက်မတော့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးအပါအဝင်လူမှုကူညီကယ်ဆယ်ရေးအသင်းအဖွဲ့တွေဘက်ကလည်းဝိုင်းဝန်းကူညီပံ့ပိုးပေးနေကြတာဖြစ်ပါတယ်ဒုက္ခသည်တွေအတွက်ရေတိုကူညီကယ်ဆယ်ရေးလိုအပ်တယ်လို့ရေရှည်လူမှုဘဝပြန်လည်တည်ဆောက်ရေးတွေအတွက်လည်းစနစ်တကျဆောင်ရွက်ဖို့လိုတယ်လို့လည်းကူညီကယ်ဆယ်ပေးနေသူတွေကပြောပါတယ်ရှင
်ဟုတ်ပါပြီခန့်ကြီးနဲ့မြောက်ပိုင်းကဒီဩဂတ်စ်လ25ရက်ကျန်းဖက်တက်ခိုက်မှုနောက်ဆက်တွဲအခြေအနေတွေနဲ့ပတ်သက်လို့မြန်မာနိုင်ငံရဲ့အမြင်ချင်းကပ်မှုနဲ့နိုင်ငံတကာရဲ့အမြင်ချင်းကပ်မှုတွေကိုယ်လက်ချက်အတော်ရှိနေပါတယ်။သတင်းချက်လက်တွေမှားယွင်းရရှိရာကြောင့်လားခံယူဆန်ထားမှုတန်ဖိုးမတူရာကြောင့်လားဘယ်အကြောင်းတရားတွေကြောင့်ဒီလိုမျိုးကိုယ်လက်မှုတွေဖြစ်နေလဲဆိုတာကိုတော့လာမယ့်အင်္ဂါနေ့ညပိုင်းဓာတ်လီလိုက်အစီအစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမိမြတ်မဲ့သတင်းရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပို့ထားမယ်ဆိုရင်ဒဲအလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ဆွေးနွေးလိုတာတွေကိုစာနဲ့ဖြစ်စီအတန်းဖိုင်နဲ့ဖြစ်စီကြိုတင်ပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-994ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြတ်ကြမဲ့သတင်းရှင်တွေကိုပို့ပါရစေ။
အင်္ဂါနေ့ညတရားလည်နိုင်ဆွေးနွေးခဲ့မှာပါဝင်ဆွေးနွေးကြဖို့တော်ရဆင်တွေကိုထပ်မံဖိတ်ခေါ်ပြစေရှင်။အခုဆက်လက်ပြီးတော့တွေ့ဆုံမြင်မြင်ခံအစီအစဉ်ကိုတင်ဆက်ပေးပါမယ်။ရခိုင်မြောက်ပိုင်းဒေသမှာကြုံတွေ့နေရတဲ့လူမျိုးရေးပြဿနာဟာအခုနှစ်ပိုင်းတွေအတွင်းမှာသာတွေ့ကြုံနေရတဲ့ပြဿနာမဟုတ်ဘဲနှစ်ပေါင်းများစွာပြည့်ပြတ်အောင်မဖြေရှင်းနိုင်ခဲ့တဲ့ပြဿနာဖြစ်တယ်လို့အရင်အစိုးရဝန်ကြီးဟောင်းဦးခင်ကြီးကပြောပါရယ်။အရင်အစိုးရလက်ထက်နှစ်နိုင်ငံကြားတတိုင်းကာယံဒါတွေဒီအပါအဝင်နိုင်ငံသားစစ်စစ်ရေးလုပ်ငန်းလှုပ်ဆောင်မှုတွေရှိခဲ့ပြီးကြီးမားတဲ့အခက်အခဲတွေကြုံခဲ့ရတယ်လို့ VOA နဲ့တွေ့ဆုံမြင်မြန်ခံမှာသူကပြောပါရယ်ဒီတော့ဒီပြဿနာတွေကိုဘလို့ကင်တွယ်ဖြေရှင်းသင့်တယ်လဲဆိုတာကိုလည်းသူ့အတွေ့အကြုံနဲ့ရှင်ပြီးတော့ဦးခင်ကြီးကအကြံပြုထားပါရယ်ဒေါခင်မြတ်သက်ကရန်ကုန်မြို့မှာဝန်ကြီးဟောင်းဦးခင်ကြီးနဲ့တွေ့ဆုံမြင်မြန်ထားတာကိုနားဆင်ကြရအောင်ပါရှင
်ဒါ VOA ကိုမြန်မာ့ဆက်ကြည့်ရတဲ့ဥစဉ်ကိုအများကြီးခြေစွပ်ကြပါမယ်။
ဟုတ်ကဲ့ပါခင်ဗျ
ာ။ကျွန်မနောက်ကြောင်းကြံပြီးတော့မေးရမယ်ဆိုရင်အခုလိုမျိုးပြဿနာတွေစဖြစ်လာတာ။ဟိုရန်လုံးကဆီကိုဒီရခိုင်ပြည်နယ်လေးကအေးအေးချမ်းချမ်းပါတော့နော်။ဒီလိုပြဿနာတွေစဖြစ်လာတာဟာဟို90နဲ့1980နဲ့တခုနဲ့ဒီဟိုပေါ့နော်။ဘင်္ဂလားဒေ့ရှ်မှာသူတို့ဘင်္ဂလားဒေ့ရှ်ရုံးမြောင်ရေးတိုက်ပွဲဟိုလုပ်ရတယ်ပြီးတော့ဒီမြန်မာနိုင်ငံထဲကိုစိတ်ဝင်လာတယ်ဆိုတော့သူတို့အဲ့ဌာနေရတိုင်းအဲ့နိုင်ငံတိုင်းသားတွေဗမာနိုင်ငံထဲဝင်လာတယ်။ဝင်လာတဲ့အခါမှာနော်အဲ့တုန်းကဆိုလို့ရှိရင်ဟို၅ရင်းဝင်ကျင်ရှိတယ်ပေါ့နော် half million လို့ပြောပါတယ်၅ရင်းဝင်ကျင်ရှိတယ်ဆိုအဲ့လိုမျိုးဝင်လာတဲ့အချိန်မျိုးတော့မတိုက်ထုတ်နိုင်ဘူးဆိုတော့ကျွန်တော်ဆိုလိုချင်တာကြီးလိုက်လို့ရှင်နော်အရင်အစိုးရဆက်အစိုးရလို့ဟိုတကဘာလုံးကနိုင်ငံတကာကနေတတ်မှတ်ထားပါတယ်
ဟုတ်ကဲ့ပါ
ဒီဆက်စိုးရလူခွင့်ချုပ်ပေါက်တယ်နော်အဲ့လိုမျိုးတွေမှာဆိုတော့အဲ့ဒီမျိုးအချိန်မျိုးမှာဒီဘောနော်ဒီလိုမျိုးနိုင်ငံတဲကိုတခြားတစ်ဖက်နိုင်ငံတွေစိတ်ဝင်လာတာကြည့်ရတယ်ဘာမကကွယ်နိုင်ရဲ့ပေါ့နော်ဆိုတော့အခုကအစိုးရကဒီမိုကရေစီဟိုအစိုးရပေါ့နော်ဒေါ်ဆန်းစုကြည်ဆိုတဲ့နိုင်ငံတကာတိကျဒီလိုအခြေအနေမျိုးမှာပေါ့နော်ဒီလူတွေကိုပြန်ထုတ်ဖို့အတွက်ဘာလို့ကြောက်များအခက်အခဲတွေဖြစ်နေလဲလို့ဥက္ကဋ္ဌအနေနဲ့သုံးသပ်ပါလ
ားနံပါတ်၁ကတော့တကယ်ကိုလူကြီးပေါက်ကွက်မှုလို့များနေတယ်နော်ကျွန်တော်တို့အင်အား၃စာလောက်သိပြီးတော့၄စာလောက်လူကြီးနေပါများနေတဲ့နိုင်ငံနဲ့နိုင်ငံချင်းဆက်နေရတာကအကြောင်းတစ်ချက်ပေါ့ဘလို့ဖြစ်သူကစိတ်မမှုတွေလုံးပါပဲဒါတစ်ပေါ့ရှီလျားတဲ့နေဆက်ကိုကျွန်တော်တို့ကားတဲ့ခါမှာဒနာဆွမ်းအားလို့လူညွှင်းစွာလို့အပြည့်ဝလုံးပါတယ်။ဟိုကျွန်တော်တို့နဘာတနာယကအစိုးရတက်တယ်ကွာဒီလိုဖြစ်ခဲ့ဘူးလို့ပေါ့နော်။ဘလို့ကာခဲ့လဲဆိုတော့အဲ့ဒီအနောက်ဘက်နယ်မြေကိုအဆင့်60နဲ့ကာခဲ့တာရှိတယ်။တစ်ကလူတိုင်းကာတာပေါ့။အဲ့ဒါတော့ဘာလဲဆိုတော့ဒီနေရာမှာလက်တဲ့နေရာဒီမှာအခြားနိုင်ငံသားတွေဝင်လာမှဆိုရွာတွေတည်ပေးတာ။နတ်တလာကြောင့်24ရက်တည်ပေးခဲ့ကာတဲ့ဒုတိယတိုင်းကလုံချွေးတိုင်းပေါ့။အဲ့ဒါကကျွန်တော်နတ်စကလို့ခေါ်တဲ့ဟိုအဖွဲ့စီသိပါတယ်နော်ဟိုတကယ်ရဲကစားနေလာဘကရဲပေါင်းတဲ့အဖွဲ့တောက်အောင်လျှောက်ဒီနတ်ပြစ်တလျှောက်နေမျိုး၈ခု၅၅ခုတကာခဲ့တာရှိတယ်တတိယကာကွယ်ဒရာရင်းတော့တိုင်ရင်သုံးရမယ်ရှိတယ်အခု ဆစ်ဆေကုန်းဌာနချုပ်သုံးခုဆိုတိုင်ရင်ပေါင်းအများကြီးပေါ့ဒါကာခဲ့တာရှိတယ်စတုထကတဘောဝဒရိုင်းလူလူဒရိုင်း168မိုင်ကိုကျွန်တော်ကာခဲ့တာအခု42မိုင်လောက်လူသေးတယ်အဲ့လိုကာခဲ့တာရှိတယ်နောက်တစ်ဖက်ကလည်းဒီလိုပဲ1980မြန်မာနိုင်ငံသားဥပဒေဟာပြီးတော့စစ်ဆေးခဲ့တာလည်းရှိတယ်ဆိုတော့ဝင်တာတဲ့အထဲမှာရှိတဲ့ပေါက်ဖားလို့လုံးဝပုံများတယ်အဲ့တော့ကျွန်တော်တို့ကနိုင်ငံသားစီစဉ်ရင်းနဲ့စစ်တဲ့လုပ်ငန်းတွေကလုတ်တော်လဲပဲဒီကအာတာတာဖြစ်တယ်ဆိုတော့သူတို့ထွက်ပေါက်ပေးဖို့နည်းနည်းခက်နေတာပေါ့ဒီလူတွေကနိုင်ငံသားအဖြစ်ရသွားလဲဆိုရင်တော့နေရာတွေပြန့်သွားလာရှိမယ်အခုနိုင်ငံသားအဖြစ်အဆင်မခံတဲ့အတွက်ကြောင့်သူတို့ကသိဆက်လုပ်လို့မရဘူးဖြစ်နေတယ
်ဆက်ကဥပဒေပြောရဆိုရင်ထွက်ပေါက်ပေးဖို့ကခင်လဲဆိုဘယ်လိုထွက်ပေါက်မျိုးတွေများပေးဖို့အတွက်
နိုင်ငံသားအဖြစ်သူစစ်ဆေးခံတယ်ကျတော့တမန်တဲ့ criteria ကြည့်တယ်နိုင်ငံသားဖြစ်တယ်ဆိုရင်တော့နိုင်ငံသားတက်ပြီးတော့ right ရှိတာပေါ့နော
်ဟု
တ်ကဲ့ဟလာ freedom of movement နေရှိတယ
်
အစတည်းဖြင့်အဲသူဟိုရည်တရားမျက်နှာအခြားနိုင်ငံတွေသွားတဲ့ခါလဲဒီနိုင်ငံသားစစ်တယ်ပြမှာဟိုကလက်ခံပါပေါ့ဒီလို chance တွေဆုံးတယ်ပေါ့ဖြစ်တာအဲ့တော့ဒီမှာလာပြီး idol လို့ဖြစ်နေတာသူတို့ ranger ကိုဘာကြောင့်ပြောနေမှမသိဘူး ranger ကိုဘာကြောင့်အတင်းတောင်းနေမှမသိဘူးကျွန်တော်ပြောလိုက်ရှင်းရှင်းလေးခင်ဗျာနိုင်ငံသားဖြစ်ချင်တာလား ranger နာမည်လိုချင်တာလားနိုင်ငံသားဖြစ်ချင်ဘင်္ဂလီနဲ့လျှောက်လိုက် criteria ပြည့်ဖြစ်သွားလိမ့်မယ်ဟုတ်ကဲ့ဆိုတော့ချိန်ချမှုတွေဖြစ်နေတော့ဒီ moderate ဘက်မှာလည်းမတိုးနိုင်တဲ့သဘောရှိ
တယ်
ဆိုဖြစ်ပါလေ
ဆရာဥက္ကဉ္စနေနဲ့ဒီ moderate ပေါ့နော်အလေလက်တန်းစားတိတ်အယူဆမပြင်းထန်တဲ့လူတွေကိုဆွဲဆောင်ဖို့လိုနေတယ်ပေါ့
ကျွန်တော်တို့ဆွဲဆောင်ပါတယ်ခင်ဗျဆွဲဆောင်ကျွန်တော်တို့ကလည်းဒီဒီတော့အထိုက်လျောက်တော့ရှိတာပေါ့လေဒါောင်းလည်းအချို့ဒါအစ်စ်ခံတဲ့လူတွေရှိတာပေါ့
ဟု
တ်အစ်စ်မခံလို့လုံးဝတော့မဟုတ်ပါဘူးကျွန်တော်တို့ကလည်း
ဒီတစ်ခါ national verification process မဖြစ်သေးတာဟာသူတို့
ဒီလိုပေါ့မဖြစ်ဘူးတော့မဟုတ်ပေါ့ခင်ဗျဟိုနှေးတာပေါ့ဖြစ်တော့ဖြစ်နေတယ
်
တဘောကို10ယောက်ဖြစ်တယ်7ယောက်ဖြစ်တယ်ရှိတဲ့လူတရားမှာတရားလုံးပြုံးနေမဖြစ်ဘူးတချို့ဆိုဒီနေ့ကျွန်တော်ရွာထဲမှာဆက်တရားဟောတယ်သဘောပေါက်သွားတယ်ဟုတ်ပြီနောက်နေ့လာမယ်နောက်နေ့ဆိုသူတို့မလာရတော့ဟုတ်က
ဲ့
စုံစမ်းကြည့်တဲ့ခါမှာမင်းတို့သွားရဲသွားကြည့်သွားရဲငါမင်းတို့မိသားစုကိုဘာလို့ပညာလုံးမလဲ
ဒီ
ချင်းတော့ဒါကမြေပြင်မှာအမှန်ဖြစ်နေတဲ့ကိစ္စလေ
အဲ့ဒီဥစ္စာတွေကသူတို့အသီးသန့်ခွဲထားထားလို့လို့မမြင်ဘူးလားရှင
်အသီးသန့်ခွဲပြီးတော့ဒီ
ဒါဆိုသူတို့တွေကဒီအကုန်လုံးနဲ့ရောရောနှောနှောနေလိုက်လို့ရှင
်အဲ့ဒါတွေကလေဟိုကျွန်တော်တို့ပြဿနာဖြစ်လို့ကဲမထဲမှာရှိနေတဲ့လူတွေပေါ့နော်ဟ
ို
ဟိုအနေနဲ့ဟိုထားတဲ့လူတွေရှိသလိုတာမန်ရွာတွေကလူတွေအတီးလိုက်ပါပဲကျွန်တော်တို့အဲ့ထရလူတွေလည်းသွားပြီးစေယုံပါလေတာမန်လွတ်လပ်တဲ့ရွာတွေရှိပါတယ်အဲ့လူတွေကျွန်တော်သွားပြီးစေယုံပါလေဆိုတော့အကြောက်တရားလွှမ်းမိုးတဲ့သဘောဖြစ်ပါတယ
်ဆိုတော့ဒီ data မှာပညာရေးကလည်းအဓိကအရေးကြီး
တယ်ပေါ့နော
် education ရှိတယ်ဆိုတော
့
အကောင်တော့အတိအပူချေလာ
မှာမှန်ပါခင်
ဗျဥပမာလဲပညာရေးကျမကိုယ်တိုင်သွားခဲ့တဲ့အခါမှာတွေ့ပါတယ်ပညာရေးမှာအော်ငါတက်တာမျိုးမရှိပါဘူးအကြောင်းနေလဲ
တော်
တော်များများအကြောင်းနေမတက်ကြပါဘူးအ
ဲ့တော့ business view နဲ့လူက spoiler တိတ်လွယ်တာပေါ့
business
view မို့တိတ်လွယ်တယ်လို့ပြောပြပါဟု
တ်ကဲ့ဒ
ီလိုဖြစ်ပါ
ဆိုတော့ဒါကလိုအပ်နေတဲ့အချက်ပါနော
်မှန်ပါတယ
်ဆိုတော့ဒီလိုမျိုးပေါ့နော်အခုဝေဖန်တာတွေပေါ့နော်ဟိုဒီထက်ကိုဝေဖန်ပြီးတော့ပြောနေတာလေဆိုင်ဒီအခုရခိုင်ပြည်နယ်ပြဿနာအရေးနဲ့ပတ်သက်ပြီးတော့ပေါ့နော်ဟိုအတိုက်ခံပါတီတစ်ခုနဲ့ဟိုတကယ်လို့များဒီရခိုင်ရေးကိုရှင်းရမယ်ဆိုလို့ရှင်ဥဆောင်ပြီးတော့ဘာတွေများလုပ်မယ်လို့အကြံပေးချင်ပါလဲ
ကျွန်တော်တို့ကဟိုပါတီနေနဲ့ပဲတွေ့မယ်ဆိုရင်တော့ပါတီနိုင်ငံရေးနေနဲ့တွေ့မယ်ဆိုတော့အတိုက်ကပါတီကတော့လူလူဆန္ဒကိုရောက်ပြီးတော့အစိုးရကိုထောက်ပြမှာပေါ့ဗျာဒါပါတီနိုင်ငံရေးနဲ့ကြည့်ရင်ပေါ့ဒါအမျိုးသားနိုင်ငံရေးနဲ့ကိုယ်နိုင်ငံနဲ့ကိုကြည့်မယ်ဆိုတော့ကျွန်တော်စဉ်းစားမိတာပေါ့ကျွန်တော်ကြောက်ခဲ့အတွေ့အကြုံနဲ့စဉ်းစားမိတာနံပါတ်၁ကခိုးဝင်မှုတွေနဲ့ဒီဘက်မှာငကူရှိပြီးသားလူတွေပြပြသားသားခွဲခြားဖြစ်သွားအောင်တတိုင်းကိုစားလိမ့်မယ်တဲ့ဟိုနှစ်နိုင်ငံနဲ့စားတတိုင်းဒါ42မိုင်လိုးနေသေးတယ်ခုလက်ရှိတတိုင်းပုံစံကိုကကျွန်တော်တိတ်ပြီးတော့အားရချင်တာမဟုတ်ရှိဘူးဘာကြောင့်လဲဆိုတော့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်မက္ကဆီကိုလိုပါလို့တွားပြီးတော့ဟိုဒေဇတ်လေတွားလေးလာဘူးတာတွေရှိတယ်ဟိုနေရာကြီးဒီနေရာကြီးတွားကြည့်ခဲ့ဘူးတာရှိတာပေါ့ဥပမာမက္ကဆီကိုမှာဆိုလို့ရှိရင်ဒီ square mesh တွေကားတဲ့ဟာမြောက်တဲ့ကိုရှစ်ပေလောက်မြုပ်ထားလို့เนาะမိုင်6ကီလို60လောက
်
မောင်းတဲ့ကားတွေဖြစ်တာလို့အဲ့လိုမျိုးတွေကျွန်တော်တို့အပြည့်ကားဖို့လိုတယ
်
နောက်ဒီနေရာမှာ footprint တွေပါလေကျွန်တော်တို့ရှာလို့ရအောင်เนาะလှုပ်ထားဖို့လိုတယ်နောက်ဒီနေရာမှာဟိုလာဝကားတို့လူမျိုးတွေနောက်ပစ္စည်းစစ်တဲ့ customer လူမျိုးတွေနောက်ကျွန်တော်တို့ဒီပုတ်ကင်းဖော်ထုတ်ရင်းနဲ့ပတ်သက်တဲ့ဟာတွေဒါတွေပြည့်ဝဖြစ်ဖို့လိုနိုင်ငံတကာမှာရှိတဲ့ဟာတွေတိုင်းနံပါတ်1ကတော့ခိုင်ခိုင်ခန့်ခန့်ဒါဖြစ်ဖို့လိုတယ်နောက်ဒုတိယကအဲ့ဒါဆိုရင်ကိုယ်ဝင်တာဒီငွေဆရာဝင်အခုတယောက်ဖြစ်ဖြစ်မှာပေါ့နောက်ဒုတိယဒီအထဲမှာရှိတဲ့လူတွေကိုခုနပါပြောသလိုဟိုခွဲထုတ်ပြရမှာခွဲထုတ်ပြရမယ်ဒါကတော့အုပ်ချုပ်မှုအာဏာနဲ့ပြည်ပြဝါကျွန်တော်ခွဲထုတ်ပြရမယ်မော်ဒယ်ကြီးဖြစ်တဲ့အစုံတဲ့လူတွေရှိတယ်လုံးဝမဲ့ကန်ရမဲ့ tools ကတော့ရှစ်ဆင်းနဲ့ဥပေပါပဲ
တော
့ဒါတွေကိုကျွန်တော်တို့ကူပေးဖို့လိုတယ်အခုနိုင်ငံတကာလာတဲ့ဘယ်သူပဲလာလာပြောသွားရင်မတွတ်တဲ့သေးဘူးပဲပြောသွားတယ်ခုနပြောတဲ့ root cause ဆိုဖြောင်းရှင်းပေးနိုင်သလားကဲခင်ဗျားတို့အခုချက်ချင်း ရိုဟင်ဂျာနဲ့ပတ်သက်လို့ရိုဟင်ဂျာလို့မခေါ်ဘူးဗျာရိုဟင်ဂျာလို့မင်းတို့မပြောနဲ့ကွာဘယ်လိုလို့မင်းတို့လက်ခံကြည့်လိုက်ပါလို့ပြောပြလို့တယောက်မှမရှိဘူ
းအခု
အဲ့လိုတွေဝိုက်ကူဖို့လိုတယ
်ဟုတ်ကဲ့ပါအခုအချင်းရဆက်ဆက်နဲ့ဥပဒေနဲ့ပြောလို့မစ္စတာကိုဖီအန်နာလာတဲ့အခါမှာသူကပြောပါတယ်ဒီဆက်ဆက်နဲ့ဥပဒေကဟိုပြန်တက်ပါတယ်လို့ပြောပါတယ်နောက်ပြီးတော့ဒီတမတော်ကကွေးဦးစည်းချုပ်ကလည်းဒီထဲမှာပေါ့နော်ပြောတဲ့အချက်တွေထဲမှာဟိုမှားရင်းတဲ့အချက်တွေပါလို့ပြောပါတယ်ဒါမဲ့ဒီကဒီအစိုးရအဖွဲ့ကကြတော့ဒီထဲမှာတတ်နိုင်သလောက်ဒီလိုပြန်ပေးမယ်လို့ပြောပါတယ်ဆိုတော့ဒီဆက်ဆက်နဲ့ဥပဒေနဲ့ပတ်သက်ပြီးတော့အများပြင်ဖို့လိုတယ်ဒီလိုပြောတဲ့လူကများပါတယ်ဆိုတော့ဟိုဒီဥပဒေပေါ့နော်ပြန်တဲ့နယ်လို့ထင်ပါလားဥခင့်နဲ့ဦးနေလည်းဘယ်လိုထင်ပါလဲ
တို့တည်တည်ချာချာနာဆက်ဆက်နဲ့ဥပဒေကိုမသိလို့ဖြစ်ဖြစ်နေတယ်ရှင်းစနေဥပဒေကိုနားလည်ဖို့ဆိုရင်ဖြတ်လိုက်တဲ့48ခုနဲ့နိုင်ငံသားဖြစ်မှုဥပဒေကိုသိရမယ်48ခုနဲ့နိုင်ငံသားဖြစ်မှုရွေးချယ်ဥပဒေကိုသိရမယ်49 constitution ကိုကြည့်ရမယ် concept 4 constitution ကိုကြည့်ရမယ်အဲ့ဒါတွေမှာပေါင်းမှထားချင်တာဆိုတော့တို့မသိရင်တော့ပြည့်ပြည့်စုံသိဖို့လိုတာပေါ့အဲ့တော့ရှင်းစနေဥပဒေဖြစ်ဖို့အတွက်ဘုကျော်ကျူးနေဝင်တို့လက်ထက်ကပေါ့နော်အဲ့ဒီအရင်ဥပဒေတွေမှာအားနာချက်တွေရှိတော့ဒါတွေကိုဖြုတ်ပြီးတော့သူက1988ကနေ1980ဆို9နှစ်ဒီဘက်လောက်ထင်ပါလားအခြေပြီးတော့ဒေါက်တာမောင်မောင်ဦးစီးပြီးတော့ဥပဒေကဆွဲခဲ့တာအဲ့တော့တိုင်းနဲ့ပြည်နယ်အားလုံးကိုသူတို့သွားတယ်လူလူသဘောထားဆန္ဒတွေအကုန်ခံလို့တယ်ဒါတွေကြောင့်လည်းပြောမှရမယ်သဘောထားတွေအကုန်လုံးခံပြီးဒီမှာပြန်ပြီးတော့ဟောဖြစ်တယ်ဒီဥပဒေအကြောင်းကိုအတည်ပြုတဲ့ခါမှာတိုင်းနဲ့ပြည်နယ်ကိုပြန်ဆင်းပြတယ်ပြောချင်တာတော့ခိုင်ခိုင်ခန့်ခန့်ဆွဲထားတဲ့ဥပဒေဖြစ်တယ်ကျွန်တော်ကဒီလိုကြားရတာလေ့လာထားတာပေါ့ဆိုတော့ဒါတစ်ပေါ့အဲ့တော့ဒီဥပဒေနဲ့တိုင်းတဲ့ခါမှာလဲဆိုတော့နိုင်ငံသားကိုသူတိတိချာဖွဲထားတယ်ဘယ်သူကတော့မွေးရပါနိုင်ငံသားမွေးရပါနိုင်ငံသားဆိုတော့ခရီးတို့ကျွန်တော်တို့လို့ပေါ့ချမ်းကြီးကကြင်ကြံပေါ်ညမာခိုင်ရှင်းလူမျိုးစုရှိခွန်းနဲ့ပေါက်ဖွားလာ135မျိုးဘသူတွေကတော့ဥပဒေရနိုင်ငံသားကိုတော်လို့ဘင်္ဂလီလို့တရုတ်လို့အိန္ဒိယနွယ်ပါကလာကိုဝါလို့အိန္ဒိယနွယ်ပါကလာလို့ဒီမှာကြာချေကြာမြင့်ခရိုက်တီးရနဲ့ညီပြီးတော့ခရိုက်တီးရနဲ့ညီပြီးတော့ဖြစ်လာတဲ့လူတွေဥပဒေရနိုင်ငံသားဒီဥပဒေရနိုင်ငံသားတွေအဖြစ်နောက်ဘယ်နှဆက်ကြလို့ရှိရင်တော့တတ်ကြံလွှဲချတော့နိုင်ငံသားဖြစ်စီဒီလိုတတ်မှတ်ခဲ့တာဖြစ်တယ်ဆိုတော့ဥပဒေရအင်မတန်ကောင်းတယ်နော်ခိုင်တဲ့စိတ်နဲ့အညီဆွဲခဲ့တာလည်းဖြစ်တယ်ဟိုလိုရှိခဲ့တဲ့ခင်မစားတဲ့ convention တွေနဲ့ဒါတော့ကျွန်တော်အသေးစိတ်နဲ့သိချေသွားမယ်။ဟုတ
်ကဲ့ပါ။
ညီအောင်လုပ်ခဲ့တာလည်းရှိတယ်။ဟုတ်က
ဲ့။
အဲ့တော့လွယ်လွယ်ပူပူ तू ကခဏလေးလာကြည့်ပြီးတော့ Mr. Obika နဲ့ခဏလေးလာကြည့်ပြီးတော့ပြင်မာလို့ပြောရုံနဲ့မလုံလောက်ဘူးလို့ကျွန်တော်ထင်တယ်။ဟု
တ်ကဲ့ပါ
။ဆိုတော့ဒါတော့တဘောခိုင်တဲ့စနေကြီးပြန်စီစစ်ချင်တော့စီစစ်ကြပေါ့။မစီစစ်တော့ကျွန်တော်ပြောလို့စီစစ်ပါ။ဒါကျွန်တော်တဘောကအင်မတန်ခိုင်ခန့်တဲ့ဥပဒေဖြစ်တယ်။ဟုတ်ကဲ့
ပါ။လက်
လောပြင်ဖို့မလိုဘူးလို့ကျွန်တော်ပြောချင်တယ်။နောက်ကအရင်အစိုးရတက်တဲ့တုန်းကအဲ့လိုပဲဒီဥပဒေကိုပြင်ဖို့အစိုးတင်တယ်။ဝိုင်းဆွေးနွေးတယ်အဲ့တော့အဲ့တော့ဒီဥပဒေကပြင်ဖို့မလိုဘဲနဲ့ဟိုမှတ်တမ်းပြစ်တာထားပါတော့ဆိုပြီးတော့အဲ့တော့တခါဆုံးဖြတ်ခဲ့ပါပါအ
ဲ့ထဲမှာတခြားအရာတွေတော့မဟုတ်ဘူးနော်တခုသူက generation 3ခုလောက်ထိကိုစီစဉ်မျိုးဆက်လိုက်နေဆိုတော့အဲ့ဒီလိုမျိုးဥပဒေချလာဒီဟာတကယ်လိုက်နာဖို့လွယ်ပါမလား
အခုတော့ဒါနဲ့ပတ်သက်လို့ဟိုလိုက်နာလို့ဖြစ်သွားလူတွေအများကြီးပါဒါဟိုနိုင်ငံရဲ့အနေထားကိုကြည့်ကြည့်လောက်တာပေါ့လေတော့ဟိုကဲဟိုအမေရိကန်မှာဆိုတမျိုးဖြစ်မယ်ဆိုတော့ဒီမှာကတော့နိုင်ငံသားကိုစဉ်းစားတဲ့အခါမှာမြေပေါ်မူတည်စဉ်းစားတဲ့စနစ်နဲ့သွေးပေါ်မူတည်စဉ်းစားတဲ့စနစ်မှာအမေရိကန်ဆိုရင်ကျွန်တော်သိတယ်လို့လေ့လာတော့မြေပေါ်မူတည်စဉ်းစားတာပေါ့သူ့နိုင်ငံမှာဘယ်နှစ်နေဘယ်လောက်ဘလို့ပေါ့ဒီကတော့သွေးပေါ်မူတည်စဉ်းစားတာဖြစ်တဲ့ကြောင်းသွေးမဆက်နိုင်ငံသားပြေးလို့မရဘူးဒါကြောင့်တတိယ generation သွေးကိုယူတာဖြစ်ပါတယ
်
လွဲပါတယ်ခင်ဗျာပြောပါတယ်ကျွန်တော်လည်းကြည့်တယ်ခင်ဗျာ
အပတ်စဉ်တင်ဆက်ပေးတဲ့တွေ့ဆုံမြင်မြန်ခံအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ် VA ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးစာတွေပေးပို့လို့တဲ့သောရရှင်တွေနားဆင်လို့တဲ့တည်သချင်းတွေတောင်းယူလို့တဲ့ဆိုရင်တော့ VA ရဲ့ email လိပ်စာဖြစ်တဲ့ burmese@vanews.com မှာစာရေးသားပေးပို့နိုင်ကြပါတယ်မကြခင်ဆက်ပြီးထုတ်လွှင့်မဲ့ဒုတိယပိုင်းနာယူရဲ့အစီအစဉ်မှာတော့မြန်မာပြည်မှပေးစာများအစီအစဉ်နဲ့တခြားအပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရဖို့ရှိပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို့24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းတနင်္ဂနွေနေ့ညအစီအစဉ်ကိုည9:00နာရီကနေ 10:00 နာရီထိလိုင်းဒိုမီတာ24 25 30 50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုမြန်မာစံတော်ချိန်ည9:00နာရီခွဲကနေထုတ်လွှင့်မဲ့အစီအစဉ်တွေထဲမှာဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်နဲ့ထူးခြားဆန်ပြသတင်းများအစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်။ဒါတွေမတိုင်ခင်အခုရင်ဆုံးတော့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်ကြရပါမယ်။မအေးသနာကျော်စီစဉ်တင်ဆက်ထားပါတယ်ရှင်။
လာပါစေ။ VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်။နောက်ပိုင်းမှာတော့အနောက်တိုင်းဒေလီတပုတ်နဲ့လည်းဖြောပြပေးမယ်အပြင်သောရရှင်တွေအချင်းချင်းပေးပို့လာတဲ့မြစ်တာဒေလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးတော့ VOA အစီအစဉ်ကိုနားဆင်ပြီးစာတို့လေးတွေရေးလာကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုဝေမျှပေးချင်ပါတယ်နော်။တီလာအစဉ်ဆိုတဲ့သောရရှင် Facebook ပေါ်မှာလာရေးထားတာက
မင်္ဂလာပါ VOA VOA ဝိုင်းတော်သားများအားလုံးသိလက်နှစ်ပါးကြည်လင်ရှင်တာပြီးတော့လူအင်ဟူသည်မအထမြအောင်မြင်ပါစေရှင်
။ဟုတ်ကဲ့ပါ။မင်္ဂလာရှိလာတဲ့အစုတောင်းလေးပါနော်။အထူးပဲကျေးဇူးတင်ပါတယ်။ဒီတော်ရရှင်လေးစိတ်လက်နှစ်ပါးကြည်လင်ရှင်မြပါစေလို့ပြန်ပြီးတော့အစုတောင်းပေးကြပါလိမ့်ရှင်။ကျွန်တော်တို့ VOA ကအပတ်စဉ်ထုတ်လွှင့်ပေးနေတဲ့ Indian American အတုံးတို့များအင်္ဂလိပ်စာသင်ခန်းစာအစီအစဉ်အတန်ဖိုင်တွေကိုတနေရာတည်းနားထောင်ကြပါလိမ့်။ဆုပြတောင်းလာတဲ့တော်ရရှင်ရဲ့အစာကိုလည်းပြန်ကြားပေးကြပါလိမ့်ရှင်
။ကျွန်တော်ဟာမျက်မမြင်တယောက်ဖြစ်ပါတယ်။ကျွန်တော် VOA ကိုအမြဲနားထောင်ခဲ့ပါတယ်။အစီအစဉ်အားလုံးကိုကြိုက်ပါတယ်အထူးသဖြင့် Indian English စာအသုံးအနှုန်းကိုပို့ပြီးသဘောကျပါတယ် Internet website ကဆွဲယူနားထောင်ရတာအဆင်မပြေလို့ပါအတန်ဖိုင်တစုတစည်းတည်းရနိုင်ပါသလားခင်ဗျာကျေးဇူးပြု၍အဆင်ပြေအောင်ပို့ပေးစေချင်ပါတယ
်ဟုတ်ကဲ့ပါကျွန်မဒီတော်ရရှင်ကိုပြန်ကြားပေးချင်ပါတယ်ဒီအတန်ဖိုင်တွေကို Internet website ကဆွဲယူနားထောင်ရတာအဆင်မပြေဘူးဆိုတာကကျွန်တော်ရဲ့ VOA Internet website မှာသွားနားထောင်လားတခြားနေရာမှာနားထောင်လားမသိလို့ကျွန်မအစအဆုံးပဲပြန်ရှင်းပြချင်ပါတယ်နော်ဒီအတန်ဖိုင်တွေအားလုံးကိုကျွန်တော်ရဲ့ VOA မြန်မာပိုင်း website စာမျက်နှာဖြစ်တဲ့ burmese.voanews.com စာမျက်နှာမှာတင်ထားပေးပါတယ်အဲ့စာမျက်နှာကိုရောက်ပြီဆိုရင်တော့အင်္ဂလိပ်စာလေ့လာမယ်ဆိုတဲ့အကွက်မှာသွားပြီးနှိပ်လိုက်ရင် American သုံး EDM စာမျက်နှာဆိုပြီးတော့ပေါ်လာပါလိမ့်မယ်။အဲ့စာမျက်နှာကိုရွေးချယ်လိုက်ရင်တော့ဒီ American EDM အသုံးအနှုန်းများအင်္ဂလိပ်စာသင်ခန်းစာအတန်ဖိုင်ရောစာရီရောအားလုံးတစုတစည်းတည်းရရှိနိုင်ပါတယ်။အကယ်၍ကျမတို့ VOA မြန်မာဝိုင်း website ကတိတ်ပြီးတော့မြန်မာနိုင်ငံကနေပြီးယူရတာကြားရဆိုရင်တော့ကျမတို့ VOA Facebook စာမျက်နှာပေါ်မှာလည်းတင်ထားပေးပါတယ်။အခုဆိုရင်ကျမတို့ VOA မြန်မာဝိုင်း EDM သင်ခန်းစာ Facebook စာမျက်နှာလည်းလုပ်နေပြီဖြစ်လို့အဲ့မှာလည်းတွားကြည့်နိုင်ပါတယ်။အဆင်မပြေရင်ပြန်ပြီးတော့ပြောပါအောင်နော်။ကျမတို့အမေရိကန်ပြည်အောင်စုမှာပြီးခဲ့တဲ့ဩဂုတ်လ21ရက်နေ့တနင်္လာနေ့မှာဒီနှစ်ပေါင်း100အတွင်းမှာကျုံရခဲ့တဲ့အပြေးဝနေကျက်တဲ့ဖြစ်စဉ်နဲ့အကြုံတွေ့ခဲ့ရတာလဲ VOA မြန်မာပိုင်းကနေထုတ်လွှင့်ပေးခဲ့လို့အလုံးလဲတည်ပြီးသားဖြစ်ပါလိမ့်မယ်နော်လူပေါင်းတန်းနဲ့ချီပြီးတော့ဒီဖြစ်စဉ်ကိုဆရာထက်တန်စွာနဲ့စောင့်ကြည့်ခဲ့တာပါအမေရိကန်အရှေ့ဘက်ချမ်းတောင်ကယ်ရိုလိုင်းနားပြည်နယ်ကိုလံဘီယာမြို့ကတော့နေအပြေးဝကျက်တာနဲ့ကျုံရပြီးတော့3မိနစ်လောက်နေပါလုံးဝကိုအမှောင်ထဲကိုရောက်သွားခဲ့တာဖြစ်ပါတယ်အဲဒီကနေပြ VOA ကအဲ့ဒီဖြစ်စဉ်ကို Facebook ကနေဗီဒီယိုရိုက်ကူးထုတ်လွှင့်ပေးခဲ့ပါရယ်နော်ဒါကြောင့်မို့လို့ Facebook သုံးတဲ့တော်ရရှင်တွေတော်တော်များများကြည့်လိုက်ရတာတွေ့ရပါတယ်မမစိန်ဆိုတဲ့တော်ရရှင်ကကျေးဇူးပါအဖွဲ့သားရဲ့အားလုံးကျမ်းမာပျော်ရွှင်လို့ရင်ဆန္ဒတွေစတဲ့တပူပြည့်ပြီးပြည်သူအကျိုးတည်ပိုးနိုင်ပါစေတဲ့ဒီဗီဒီယိုလေးကိုကြည့်ပြီးကျေးဇူးတင်ကြောင်းရေးလာတာပါမောင်မောင်ကတော့အခုလိုမျိုးစိတ်ရှည်စွာတင်ပြပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ဗျာအမားတို့ရဲ့အတန်နဲ့ဌာနကြီးစားတဲ့တပိုးအောင်မြင်တိုးတက်ပါစေကျေးဇူးတင်ပါတယ်တဲ့အောင်ဟင်းကလည်းမြမပြေမနေကြတာကြုံဘူးတယ်ဒီလောက်ထိမမှန်ဘူးပါဦးတဲ့ဟုတ်ပါတယ်နေအပြည့်ကြက်တာရေနေတပိုင်းတစအကြက်တာရေဆိုတာရှိပါတယ်နော်နေတပိုင်းတစအကြက်တဲ့အခါမှာလည်းဘလောက်ရာခိုင်နှုန်းထိမှောင်သွားမယ်ဆိုတဲ့ဟာမျိုးရှိပါတယ်ကေကျော်ကတော့မမြင်ရဘူးလားမြင်ရလို့အထူးကျေးဇူးတင်ပါတယ်တဲ့မင်္ဂလာပါဆိုတဲ့တော်ရရှင်ကလည်းကျေးဇူးတင်ပါတယ်သားလေးကိုမြင်ဘူးအောင်လို့ကြည်ခိုင်းလိုက်ပါတယ်တဲ့ခင်မြက်ကတော့
ကျေးဇူးအထူးတင်ပါတယ်အခုလိုမြမလူမျိုးတွေမတွေ့ဘူးမခံစားရဘူးတော့ကိုထပ်တူခံစားခွင့်ပေးတဲ့အတွက်ပ
ါမိမိကလည်းအခုလိုတင်ဆက်ပေးတာ VOA သတင်းဌာနအထူးကျေးဇူးပါလို့ပြောလာပါတယ်မင်းချော်နိုင်ကတော့မြန်မာပြည်မှာ1995မှာနေပြည့်ကျက်တာတွေ့ဘူးပါတယ်။ကျောင်းသားဘဝတော့က17နှစ်လောက်အချိန်ကပါတဲ့။ဟုတ်ကဲ့ပါ။ကျွန်မသတင်းမှာပြန်ဖတ်ကြည့်တော့လေမြန်မာပြည်တစိ့တစ်ပိုင်းကိုနေပြည့်ကျက်ခဲ့တာကြုံရတယ်ဆိုတာသိရပါတယ်။ အဲ့လိုပဲနေကြတာကြုံမှုပါတယ်ဆိုတဲ့ကိုစမ်းမင်းကလွန်ခဲ့တဲ့အနှစ်20လောက်ကလည်းဒီလိုနေကြပြီးအမောင်ကြတာကြုံမှုပါတယ်မွန်ပြည်နယ်ဘီလင်းမြို့နယ်တွေကတနေရာမှာပါအဲ့တုန်းကမသိတော့အရန်ကြောက်ခဲ့ဘူးပါတယ်လွန်ခဲ့တဲ့အနှစ်20လောက်ကဆိုတော့1995တောင်ဝင်းစင်မဲ့ဖြစ်မဲ့ထင်ပါတယ်နော်
ဒီလိုမျိုးနေကြတာမြင်ရလို့ကျေးဇူးတင်ပါတယ်လို့ရေးလာကြတဲ့သောရရှင်နေတမှာသောရရှင်ခိုင်ခိုင်ကိုတင်လန်းနဲ့ကိုမောင်မောင်တို့လည်းပါပါတယ်ကောင်းပါတယ်မြန်မာပြည်မှာရှိတဲ့ညီအကိုမောင်မောင်တွေအတွက်စေတနာမေတ္တာထားတဲ့ပြရောက်တစ်ခုပါလူတွေအားလုံးကိုမြင်ရပါတယ်နေကိုရော့ပေါ့နေကြတာဟုသာဆုံးအထိတရားရိုက်ကြတဲ့အပြင်စိတ်ရှင်လက်ရှိရှင်းပြပေးတဲ့အတွက်ပြည်ဝင်ဝိုင်းတော်သူဝိုင်းတော် โอเคป่ะอารมณ์มั้ยจมารู้วิวอีกก็เลยเจซุอธุบาลุเปลี่ยนเปียวเปียวจมาเลยเนาะตัวเราชินโกจอมเนี่ยก็เราคุณน่ะตัวเราชินเนี่ยเปียวลาดุโทงโกยากูเซงงากรงอ่ะนี่เจ็ดเดสราโกตูอติจะยีลาดาป่ะตูก็นี่เจ็ดเดสราเฉิงจาจีไม่หุบป่าวเลยจนเราแยกคันจีเหมี่ยวป้ายมาชื่อนี่เลยเฉิงทางโกยากูเซงงาอะคุณลุงมูรินมันเนี่ยป้ายเซนายละเฉิงลงมาขึ้นมาเทมาเลยเด้โอเค จม้าเปลี่ยนภิกษุสิงห์โกจีรอมูเรมหุหลาวเทมาเยเนาะออโตวาลาละปาอศีเป็ดมานี่กะทิพย์ๆอหมองจาลาภิกษุก้าวเงินกาหม่องเมลาภิกษุอย่าอาลองลงวะโกหม่องติจาตวาไปมิเนปายหลาวไปจาบาเมดีตะเกเนโกเมจีรอฉิเจหม่องตวายะเดเฉิงมาแจ็ดตุยต้นจาเดทิพย์สินตุยมาจนกุรายเสร็จลีเนเปนเลมีมาผิดเนลุอสะอสงโกเมียนเกยาบาเดตะกะตอราศีจอมเนตุโกรายเนอภิวะแจ็ดตาโกจงเกยาเดสุเรสาบาจม้าอะหะโกโหอะยินตรงกาเนแจ็ดเดสุเรโหมัดแต้มแม่ยาริโกออ
ပင်လယ်ဘက်ကနေအပြေးဝကြတာကိုကြုံခဲ့ရတာဖြစ်ပါတယ်။အဲ့ဒီနေအပြေးဝကြတဲ့လမ်းကြောင်းကမြန်မာနိုင်ငံတချို့တပိုင်းကိုဖြတ်သွားခဲ့တာပါ။ပဲခူးတိုင်းမှာဆိုရင်ပြည်မျိုးဘက်ကိုဖြတ်သွားတော့ဒီမှာဒီကျွန်တော်တို့ရုံကပြည်သားကိုဝင်ခန့်မောင်ကိုလည်းမေးကြည့်ပါတယ်။ဟုတ်ပါတယ်တဲ့သူတို့အပြေးဝနေကြတာကိုတုံငင်ရောကြုံခဲ့ရတယ်လို့ဆိုပါတယ်။နောက်ပြီးတော့ဟိုရှားဖောင်ရှားဖ
ဒီအပြေဝလုံးဝအမှောင်တိကြတာကိုမြင်ရပြီးတချို့တစ်စိတ်တစ်ပိုင်းနေကတော့ဒီနင်းနင်းနဲ့မှောင်သွားတာကိုမြင်ရတာပါ။စာရေးပြီးတော့အခုလိုကိုရွေ့အတွေ့အကြုံတွေကိုပြောပြလာရတဲ့အတွက်ကိုကြောင်မြင့်ကိုကျေးဇူးတင်ပါတယ်ရှင်။
တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ဖော်ပြပေးဖို့ရှိပါတယ်။အခုတော့တော်ရရှင်ရဲ့ကိုအနောက်တိုင်းဒေလီတဘုံနဲ့ကြားဖြတ်ပြီးတော့ဖြောပြပေးကြပါမယ်။လောလောဆယ်ဘီလ်ဘော့ဒ်ဟော့တ်ဖြစ်ဆုံးတေးနံပါတ်
င့်ကြော်ကောင်းချက်ဖွဲ့ပြီးဆိုထားတဲ့ believer ဆိုတဲ့သခြင်းကိုနားဆင်ကြကြရတာပါ VOA တော်ရရှင်နေအနေနဲ့မြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးသားခြင်းညာရင်ဆိုရင်တော့ Facebook မှာလည်းလာပြီးတော့ရေးသားနိုင်ပါတယ် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့အစာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်ပါတယ်လို့တင်ပြပေးကြပါတယ်ရှင်အခုတော့တော်ရရှင်နေကိုမြန်မာသခြင်းလေးတစ်ပုဒ်နဲ့မြစ်တာတိလက်ဆောင်ပါကြပါတယ်မင်းကပြီးခဲ့တဲ့အစီအစဉ်နဲ့မနေ့မှာကွယ်လွန်သွားတဲ့အစိုးရတာယာရဲ့တခြင်းလေးတစ်ပုဒ်ကိုသူ့ရဲ့အမှတ်တရဖြစ်နေထုတ်လွှင့်ပေးကြပါရနော်။တာယာအကြောင်းရေးထားတဲ့သောရရှင်တချို့ရဲ့ Facebook ပေါ်က post လေးတွေမှာတော့ကိုနေထွန်းနိုင်ကတာယာဆုံးပြီ။တိတ်ဆိတ်လုံးနဲ့သူ့ရင်တင်တဲ့တာယာဘသူကိုရွေးမလဲဆိုရင်တာယာကိုရွေးမယ်ဆိုတာတော့ပဲတကူကြီးအစွဲလန်းချိခဲ့ဘူးတဲ့။သို့ပေတဲ့တာယာဟာသူ့ရင်တင်ကိုတခြားလုံးလေးစားခဲ့တယ်။ကိုငှက်မရှိရတဲ့အချိန်မှာကျွန်တော်လဲသူ့နားမှာမရှိဘူးလေလို့2010ပြည့်နှစ်အလုံးကာလတခုမှာထူးရင်တင်ရေးခဲ့တဲ့တန်တာခွင့်ပြုပါတခြင်းကိုပြန်ဆိုကြိုက်တာယာပြောခဲ့ပူပါတယ်။အခုတော့ထူးရင်တင်အနာရှိနေဖို့မတေချာပေမဲ့သူထွက်သွားခဲ့ပါပြီ။လွမ်းဆွတ်တန်တာရမယ်သူနောက်တစ်ယောက်ထပ်တိုးပြန်ပြီပေါ့တဲ့။ Facebook ပေါ်ကကိုနေထွန်းနိုင်ရေးထားပါ။ရေးလေးအောင်ဆိုရက်တာယာရဲ့တငယ်ချင်းဖြစ်ပုံရတဲ့ Facebook အကောင့်ပိုင်ရှင်ကတော့ဒေးတန်ရှင်တာယာခေါ်နနာထွန်းR&B recipe ငင်းရတဲ့ပုံမှာအနားယူနိုင်ပါစေတဲ့တေးတန်ရှင်ရဲဘော်ခင်မောင်လားတကုံတစ်ဆရာမဒေါခင်အေးကျွေတို့ရဲ့သားကြီးဒေါခင်အေးခိုင်ဤမောင်တေးစာခင်မောင်လားခေါ်တေးတန်ရှင်တရုတ်ဆောင်ဝလာရဲ့အကိုထိန်လင်းအောင်ရဲ့အကိုကြီးတေးတန်ရှင်တာယာခေါ်နန္နာထွန်းတကုံတစ်ကျောင်းသားဟောင်းဒီနနက်6:30အချိန်တွင်ကွယ်လွန်တည်ဆုံသွားပါကြောင်းသိရပြီးမိသားစုနဲ့ထပ်တူဝမ်းနေရပါသည်တငယ်ချင်းဖိုးတာအန်ကယ်ချာလီနောက်လိုက်သွားပြီပေါ့ကောင်းမွန်စွာအစ်စက်အနာယူပါတဲ့အကုန်တိသတင်းဌာနမှာတော့စတူဒီယိုအစိုးရတအူးဖြစ်သောအစိုးရတာယာသည်စက်တင်ဘာလ2ရက်နနက်9:00ခွဲကန်းကတချို့တွေကလည်းမနက်6:00ခွဲလို့ပြောပါရနော်ရေငုံမျိုးရှိ Green Cross စေယုံနဲ့ကွယ်လွန်သွားခဲ့ပြီဖြစ်ကြောင်းသိရပါသည်တဲ့သူကိုစက်တင်ဘာလ4ရက်နေ့ရေငုံမျိုးရှိရေဝဲတုတ်တန်၌တကြိုသွားမည်ဖြစ်ကြောင်းသိရပြီးတော့ကွယ်လွန်ခြင်းတွင်အသက်49နှစ်ရှိပြီဖြစ်ကြောင်းသိရပါသည်တဲ့တာယာထုတ်ခဲ့တဲ့ Studio D Album တွေကသူရဲ့ဒုတိယမြောက်ပိတ်ပြော်နာမည်ကြီးရဲ့ပလဲတီတကွဲစီ D Series တွေကရင်ခုန်တန်တာယာရီဆိုတဲ့တခြင်းလေးကွယ်လွန်သူကိုတာယာအမှတ်တရဖြစ်နေဖျော်ပြပေးကြပါလိမ့်ရှင်ဘရရှင်တွေအားလုံးလွမ်းဆွရင်လည်းဒီတခြင်းတွေကိုနှစ်ခြိုက်ခံစားနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါအောင်နော်တာယာတည်ဆိုထားတဲ့ရင်ခုန်တဲ့တာယာရီဆိုတဲ့တခြင်းကိုတာယာရဲ့အလွမ်းပြေနားဆင်ကြရတာပါကိုတာယာတယောက်ကောင်းမွန်တဲ့ပုံပွားမှာအေးအေးချမ်းချမ်းရှိနေနိုင်ပါစေလို့ဆုတောင်းလိုက်ပါရစေရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်တွေရဲ့ဝေဖန်ချက်ပေးစာတွေရင်းဖွင့်စာတွေနဲ့ဒေသခြင်းတောင်းဝါတွေကိုတင်းနှွေတွေနေညာပိုင်းနဲ့တင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ် ပြန်တော့ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါလိမ့်ရှင်ကျမတို့ရဲ့ဝက်ဘ်ဆိုက်လေးစာက
မြန်မာပြည်မှာပေးစာများအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါရဲ့ရှင်အခုတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံးသက်ချက်ကိုထုတ်လွှင့်ပေးပါမယ်ဒီတစ်ပတ်မှာတော့လူအသေးအပြောက်အများဆုံးရခိုင်ပြည်နယ်ကအကြမ်းဖက်မှုနောက်ခံအကြောင်းတွေကဘာတွေဖြစ်မလဲဆိုပြီးဆွေးနွေးတင်ပြမှာပါမိုင်းအင်ဂျင်နိုင်ကူညီတင်ဆက်ထားပါရဲ့ရှင်
ဒီကနေ့အောက်ကလာနဲ့ဆက်ငါးရက်ကဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းကအေအာအက်စီအကြမ်းဖက်အဖွဲ့ရဲ့တိုက်ခိုက်မှုပြန်လည်နှိမ်နှင်းမှုတွေကြောင့်အောက်ကလာ30ရင်းနေအထိတပ်မတော်ရဲတပ်ဖွဲ့နဲ့ဝန်ထမ်းစုစုပေါင်း15ယောက်ကြာဆုံးခဲ့သလိုအကြမ်းဖက်သမားအလောင်း300ခုနှစ်ရရှိထားတယ်လို့တပ်မတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။တခြားရခိုင်နဲ့တိုင်းသားတွေဟိန္ဒူဘာ ကျန်းဖက်စီးနင်းတက်ခိုက်ခံရမှုနဲ့ပြန်လည်နှိမ်နှင်းခဲ့တဲ့ဖြစ်စဉ်တွေတုန်းကထက်သေဆုံးသူအများကြီးပုံများတာတွေ့နိုင်ပါတယ်။နောက်ထပ်လဲသေဆုံးတဲ့ရာသူတွေအများကြီးရှိလာနိုင်ပါသေးတယ်။ဒီလောက်လူသေးပြောက်များလာတဲ့အကျန်းဖက်မှုကြီးဖြစ်လာတာရဲ့နောက်ခံအကြောင်းရင်းတွေကဘာတွေဖြစ်မလဲ။ဆွေးနွေးကြည့်ကြရအောင်ပါ။ဒီကြောင့်ချက်တွေကိုသိထားမှနောက်ခုလိုဆိုးရွားတဲ့အကျန်းဖက်မှုမျ
ဒီနေ့ကတော့ကျွန်တော်တို့ရဲ့ပြည်သူ့ခေါင်းဆောင်ဖြစ်တဲ့ဒေါက်တာဆန်ဆန်းသားကြီးပါ။ဒီအတန်းဖိုင်နယ်ကိုအင်တာနက်ဝက်ဘ်ဆိုက်ကနေတရားပြုကျင့်တပ်ဖြတ်ခံရတာကနေအစပြုပြီးဘာသာရေးလူမျိုးရေးစနစ်အကြမ်းဖက်မှုတွေဖြစ်ပွားပါတယ်။တပ်ဖြတ်မှုတွေ၊မိရှုံမှုတွေပေါ်ပေါက်ခဲ့ပါတယ်။ အဲ့ဒီဖြစ်စဉ်တွေနဲ့ပတ်သက်ရင်စစ်တွေခရိုင်ဘက်မှာဖြစ်ပွားတာနဲ့ရခိုင်ပြည်နယ်မြောက်ပိုင်းဘူးတီတောင်မောင်းတော့ဘက်မှာဖြစ်ပွားခဲ့တဲ့အခြေအနေချင်းမတူပါဘူး။စစ်တွေခရိုင်ဘက်မှာကရခိုင်တိုင်းရင်းသားတွေကလူများစုဖြစ်ပါတယ်။ပဋိပက္ခဖြစ်ပွားပြီးနောက်ပိုင်းအဲ့ဒီဒေသကရခိုင်တိုင်းရင်းသားတချို့နဲ့တသိန်းလောက်ရှိမဲ့မွတ်စလင်တွေဒုက္ခသည်စခန်းတွေတဲ့ရောက်သွားပါတယ်။အဲ
ှိမွတ်စလင်တသိန်းကျော်လောက်ဒုက္ခသည်စခန်းတွေကနေသူတို့ရက်ရွာပြန်မသွားနိုင်ကြသေးပါဘူး။ရခိုင်ပြည်နယ်မြောက်ပိုင်းဘူးတီတောင်မောင်းတော့ဘက်မှာတော့အဲ့ဒီလိုမျိုးအခြေအနေမဟုတ်ပါဘူး။အစ္စလမ်ဘာသာဝင်တွေကလူများစုဖြစ်ပြီးရခိုင်နဲ့တိုင်းရင်းသားတွေကလူနည်းစုပါ။ဆယ်ရာခိုင်နှုန်းအောက်နည်းတယ်လို့တောင်ခန့်မှန်းရပါတယ်။ဒါကြောင့်အဲ့ဒီဘက်မှာပဋိပက္ခဖြစ်ပြီးဆိုအကျန်းဖက်ခံရတာပြေးရလွှားရတာလူနည်းစုရခိုင်နဲ့တိုင်းရင်းသားတွေပဲဖြစ်ပါတယ်။နောက်ပိုင်းအာဏာပိုင်တွေဟာအိုးအိမ်စွန့်ပြေးရတဲ့ရခိုင်နဲ့တိုင်းရင်းသားတွေကိုသူတို့ကြေးရွာသူတို့ပြန်အခြေချနိုင်အောင်လှုပ်ပေးနိုင်ခဲ့ပြီးနောက်ထပ်တိုင်းရင်းသားကြေးရွာတွေထူထောင်နိုင်အောင်ကြိုးစားတာလည်းတွေ့ကြရပါတယ်
။2016ဧပြီဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရတက်လာတဲ့အခါရခိုင်ပြည်နယ်မှာပြည်ပခန့်တွေရောပါစေရေးစီးပွားရေးဖွံ့ဖြိုးတိုးတက်မှုကနေတဆင့်နှစ်ဖက်အတိုင်းအဝန်အဆင်ပြေပြေနေထိုင်နိုင်ရေးဒုက္ခသည်စခန်းတွေပိတ်သိမ်းနိုင်ရေးအစရှိတဲ့အစီအစဉ်တွေချမှတ်ခဲ့ပြီးသူကိုယ်တိုင်ဦးဆောင်တဲ့ကော်မရှင်တရက်ကိုပါထူထောင်ခဲ့ပါတယ်။ဒါပေမဲ့ဘာမှမမေရအကောင့်ထဲမပေါ်နိုင်သေးခင်အောက်တိုဘာ9ရက်နေ့မှာနေကြားသောရဲတပ်ဖွဲ့ဌာနချုပ်နဲ့ကင်းစခန်းတစ်ခုစုစုပေါင်း300ကိုဒေသခံမွတ်စလင်ရွာသားတွေကအကြမ်းဖက်ဝင်ရောက်စီးနင်းတိုက်ခိုက်သတ်ဖြတ်မှုဖြစ်ပွားခဲ့ပါတယ်။လက်နက်တချို့ကိုလည်းလူယူသွားပါတယ်။ ဒီစီးနင်းတိုက်ခိုက်မှုနဲ့ပတ်သက်ပြီးတမတော်ကဒဏ်ပြန်နိုင်နေခဲ့တယ်လို့အဲ့လိုနေမြေစုံမွေးလှုပ်စင်လူအခွင့်ရေးချိုးဖောက်တာတွေရှိတယ်ဆိုပြီးနိုင်ငံတကာအသိုင်းအဝိုင်းတွေရဲ့ဆွဆွဲခြင်းကိုလည်းခံခဲ့ရပါတယ်။အောက်တိုဘာကြမ်းဖက်မှုနောက်ပိုင်းမောင်နှောဒေသမှာညမထွက်ရအမိတ်ထုတ်ပါတယ်။စစ်ဆေးမှုတွေလည်းပုံများလာလို့ငိုကလေးကမှတမျိုးနယ်ကနေတမျိုးနယ်ကျော်ဖြတ်ခွင့်မရှိကန့်သက်ခံထားရတဲ့မွတ်စလင်တွေတနေရာကနေတနေရာသွားလာရခက်ခဲကုန်ပါတယ်။အကြောက်တရားလွှမ်းမိုးရုံမကအသက်မွေးဝမ်းကြောင်းနဲ့ကုံသွဲစည်းဝါးကူးလူသွားလာရေးထိခိုက်ကုန်ပါတယ်။
အောက်တိုဘာလမတိုင်ခင်ကမွတ်စလင်အတော်များများရေလုံငန်းနဲ့အသက်မွေးကြပါတယ်။အောက်တိုဘာဖြစ်စဉ်နောက်ပိုင်းအာဏာပိုင်တွေကငါးထွက်ဖမ်းခွင့်မပေးဘဲရေလုံငန်းကိုပိတ်ပင်လိုက်ပါတယ်။နောက်ပိုင်းရေရင်တွေကိုမှတ်ပုံတင်ခိုင်းပါတယ်။ဒါရီမကလှေထိုးသားတွေကပါမှတ်ပုံတင်ခိုင်းပါတယ်။ခတ္တာကတပ်တွေကံကပ်ပြားလုံမထားတဲ့မွတ်စလင်တွေလှေထိုးသားအဖြစ်မှတ်ပုံမတင်နိုင်တော့ငါးဖမ်းလုပ်ငန်းနဲ့လည်းအသက်မွေးဝမ်းကြောင်းမလုပ်နိုင်တော့ပါဘူး။တပြိုင်နက်တည်းလှေပိုင်ရှင်ရခိုင်တွေရောဟိန္ဒူတွေပါလှေသားမရှိလှေမထွက်နိုင်တော့ရခိုင်ပြည်နယ်မြောက်ပိုင်းကငါးဖမ်းလုပ်ငန်းတစ်ခုလုံးပျက်စီးသွားခဲ့ပါတယ်။နေဆက်ကုံတွေရေးလဲဒီနေ့အတိုင်းပါပဲ။တပ်တေကန်ကပ်ပြားမရှိတဲ့မွတ်စလင်တွေဘင်္ဂလားဒေ့ရှ်ဘက်မသွားနိုင်ကုံမကူးနိုင်တော့ငကိုကလေးကမှပမာဏနည်းနည်းပဲရှိတဲ့နေဆက်ကုံတွေရေးလဲလုံးဝနီးပါးကျဆင်းသွားစေပါတော့တယ်။ပြောရရင်2016ခုနှစ်အောက်တိုဘာလအကြမ်းဖက်မှုဖြစ်စဉ်အပြီးနောက်ပိုင်းရခိုင်ပြည်နယ်မြောက်ပိုင်းကလူများစုမွတ်စလင်တွေရဲ့အခြေအနေဟာလွတ်လပ်မှုမရှိုံမကစီးပွားရေးအရပါနလမထူနိုင်တဲ့အခြေအနေရောက်သွားခဲ့တယ်ဆိုရင်မှမပါဘူးအခြားတစ်ဖက်မှာတော့အကြမ်းဖက်သမားတွေဟာပိုပိုပြီးစီးရဲမွဲတေလာနေတဲ့တေမထူနေမထူမွတ်စလင်တွေကိုစီးအောင်ပါတော့တယ်အမှုနီးနဲ့ရရင်ရမရရင်ကိုလူမျိုးတူဘာသာတူတွေကိုလည်းအကြမ်းဖက်စီယုံပါတယ်။အရင်ကရှိခဲ့တဲ့အစိုးရအုပ်ချုပ်ရေးတာဝန်ရှိသူတွေကိုတတ်ဖြတ်တာအစိုးရနဲ့ပူးပေါင်းသူအစိုးရကိုတည်င်းအမှန်ပြောတဲ့သူတွေကိုလောက်ကြံတာမျိုးအထိလောက်လာတာမတွေ့ချင်မမြင်ချင်မှအဆုံးပါပဲ။ခတ်တာကအကြမ်းဖက်သမားတွေရဲ့အဲ့ဒီလောက်ရကူအာဏာပိုင်တွေဘက်ကမဟန့်တားနိုင်တာပါ။အဲ့လိုအကြမ်းဖက်ခံရတဲ့မွတ်စလင်တွေသူတို့ရဲ့မိသားစုဝင်တွေကိုအမခံချက်ရှိရှိအကာအကွယ်ပေးဖို့ပြက်ကွက်ခဲ့တဲ့အတွက်လဲမွတ်စလင်အများအပြားအကျမ်းပတ်သမားတွေရဲ့စီယုံတိမ်သွင်းမှုအောက်ရောက်သွားရတယ်လို့မှန်းဆနိုင်ပါတယ
်ဒီလိုနဲ့ပဲတနတ်တလက်နှစ်လက်ဓာတ်တွေလှန်တွေလောက်လေးကွာတွေလက်လုံမိုင်းတွေလောက်အသုံးပြုနိုင်တဲ့လူအုပ်ကြီးကိုလက်နဲ့အပြည့်စုံတက်ဆင်ထားတဲ့မောင်နှောဒေသမှာကင်းလက်စစ်ရည်ရင်တွေစစ်ကားတွေလက်နဲ့ကြီးတွေရဟရင်တွေပါပိုင်ဆိုင်အသုံးပြုနိုင်တဲ့လုံခြုံရေးတပ်ဖွဲ့ကိုအန်တုဖို့စီခိုင်းနိုင်တဲ့အခြေအနေရောက်သွားစေခဲ့ပါတယ်။ဒါတွေကိုခြုံငုံသုံးသပ်ကြည့်လိုက်ရင်အုတ်ချုပ်ရည်နဲ့လုံခြုံရေးပိုင်းဆိုင်ရာတာဝန်ရှိသူတွေဟာအောက်တိုဘာနောက်ပိုင်းအကြမ်းဖက်မှုတွေနောက်ထပ်မဖြစ်ပွားအောင်လှုပ်ဆင်းလှုပ်ထိုက်တာတွေကိုမလုပ်ခဲ့ကြရုံမကလူမှုစီးပွားဖွံ့ဖြိုးတိုးတက်ရေးနဲ့ပတ်သက်ပြီးအမှားမှားအယွင်းယွင်းလှုပ်ခဲ့ကြလို့သာအကြမ်းဖက်သမားတွေအနေနဲ့အဲ့ဒီဒေသကမူဆင်ရွာသားတွေကိုစီးအောင်နိုင်ခဲ့တာဖြစ်ပါကြောင်းတင်ပြလိုက်ရပါတယ
်ဦးစီဒီအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါရဲ့ရှင်။အခုတော့ထူးခြားဆန်ပြသတင်းများအစီအစဉ်အလှက်ပါ။ဒီတစ်ပတ်မှာတော့တရုတ်နိုင်ငံရှန်ဟိုင်းမြို့မှာအိမ်မွေးတိရစ္ဆာန်ခွေးလေးကိုတရုတ်ရိုးရာအစိုက်ကုထုံနဲ့ကူးသက်ပေးနေပါတယ်။ပြည်ထိုင်နိုင်ငံဝေလနယ်မြောက်ပိုင်းကဒီမြို့လေးတစ်ခုမှာရောင်းရဲရင်တို့ရေကူးပြိုင်ပွဲတစ်ခုကိုကျင်းပခဲ့ပါတယ်။အခုလိုထူးခြားဆန်ပြသတင်းတွေကိုကိုငိမ့်ချမ်းနဲ့မအေးတနာကျော်တို့တင်ပြပေးပါလိမ့်မယ်ရှင်။
တရုတ်နိုင်ငံရှန်ဟိုင်းမြို့မှာအိမ်မွေးတိရစ္ဆာန်ခွေးလေးတွေကိုတရုတ်ရိုးရာ SI ကုထုံးနဲ့ကုသပေးနေပါတယ်။အနောက်တိုင်းဆေးပညာကလက်လျှော့လိုက်ပြီးတော့ကုသရခက်ခဲတဲ့ကြောရိုးဒဏ်ရာနဲ့အောက်ပိုင်းတည်နေတဲ့တိရစ္ဆာန်လေးတွေကိုကုသပေးနေတာပါ။အခုဒီဒဏ်ကြောဆိုတဲ့ခွေးကလေးဟာငငယ်ရုံးကပြုတ်ကျပြီးခါကျိုးသွားခဲ့တာပါ။အခုချိန်မှာတော့ဒီခွေးလေးကို၃ရက်လောက် SI ပြီးချိန်မှာတဖြည်းဖြည်းချင်းတရုတ်တိုက်သွားလာနေနိုင်ပါပြီ။သူတို့လေးတွေကိုပခတ်ပုံစံကြိုးလေးတွေနဲ့တေချာချီပြီးတော့ဒဏ်ရာရခဲ့တဲ့နေရာတွေကိုအကလေးတွေစိုက်ပြီးကုသပေးတာပါ။လာရောက်ကုသသူတွေတဖြည်းဖြည်းပိုများလာတဲ့အတွက်ဒီနေ့ကိုတလိမ့်ဆန်အကောင်20လောက်ကုသပေးနေတယ်လို့တရုတ်ရိုးရာဆေးပညာရှင်ကျင်းကြီးရှားကပြောပါရယ်။တချို့တလိမ့်ဆန်တွေဆိုရင်လမ်းမလျှောက်နိုင်လောက်အောင်ပြင်းထန်တဲ့လဲပင်းဒဏ်ရာရသွားခဲ့ပြီးတော့ခွဲစိတ်ဖို့အတွက်အရွယ်ငယ်လွန်းတဲ့အတွက်တတ်တတ်တာတာနဲ့ဘဝနီကုန်းချွအောင်လုပ်ပေးမယ်လို့အနောက်တိုင်းဆေးဆရာဝန်တွေကအကြံပေးခဲ့တာပါ။ဒါပေမဲ့လည်းပိုင်ရှင်ဖြစ်သူကသူ့ခွေးလေးကိုချစ်လွန်းတဲ့အတွက်ဒီဆေးကမ်းမှာကုသမှုလာခံခဲ့ပါတယ်။အခုချိန်မှာတော့ဒီခွေးကလေးဟာကောင်းထောင်နေနိုင်ပြီဖြစ်တယ်လို့တဖြည်းဖြည်းချင်းတရွတ်သွားနိုင်နေပြီဖြစ်ပါတယ်ခင်ဗျာ။
တိုင်းနိုင်ငံဝေလာနယ်မြောက်ပိုင်းအမျိုးလေးတစ်ခုမှာတော့မြောင်းနေရင်ကိုရေကူးပြိုင်ပွဲတစ်ခုကိုပြီးခဲ့တဲ့သတင်းဖတ်တုန်းကပဲကျင်းပခဲ့ပါတယ်။အခုလိုမျိုးကြမ်းကြမ်းဖက်ဖက်ဆင်ပြိုင်ပွဲကိုနှစ်ဆင်ကျင်းပခဲ့တာဒီနှစ်မှာတော့32ကြိမ်မြောက်ဖြစ်ပြီးတော့ဒီပွဲဟာပရာဟိတာအတင်းအတွက်ရမငွေရှာတာပါ။ပြိုင်ပွဲဝင်တဲ့သူတွေကမြောင်းပွဲရေထဲမှာ55မီတာအစီကူ snorkeling ရေငုပ်မျက်နှာဖုံးနဲ့စိတ်ကြိုက်ရေကူးဝတ်စုံဝတ်ဆင်ပြီးတော့ကုလို့ရပါတယ်။ရင်ကြီးတွေပြည့်နေတဲ့ရေမြောင်းတွေမှာကုရတာဖြစ်ပြီးတော့ရာသီဥတုကလည်းအေးဆက်နေရပါမျိုးသားပြိုင်ပွဲမှာတော့အသက်33နှစ်အရွယ်မျိုးဂူတာက1မိနစ်26စက္ကန့်နဲ့ပထမရသွားပါတယ်အမျိုးသမီးပြိုင်ပွဲမှာဆိုရင်ဂျက်ဖီဒလာက1မိနစ်41စက္ကန့်နဲ့ပိုဆွဲသွားပါတယ်နိုင်ငံပေါင်းစုံကလူပေါင်းစုံပါဝင်ဆင်ပြိုင်ခဲ့ပြီးဒီနှစ်အတွက်တော့အထူးခြားဆုံးရေကူးဝတ်စုံကလေထိုးထားတဲ့ rubber ဘဲရုပ်ကိုခါမှဝတ်ထားပြီးပြန်ရတာပါတချို့တွေကသူတို့ရဲ့မွေးနေ့ကိန်းမုတ်တွေကိုကျိုးနဲ့ခါမှဆွဲပြီးတော့ရှင်ပြိုင်ခဲ့ကြပြီးတော့တချို့တွေကလည်းသူတို့ရဲ့ခွေးလေးတွေနဲ့အတူကူခဲ့တာတွေ့ရပါတယ
်။ပြည်နိုင်ငံအစီပိုင်းမှာနှစ်စဉ်ကျင်းပနေတာဖြစ်တဲ့တိုမန်နီယာပွဲတော်ကိုကျင်းပခဲ့တာမှာလူပေါင်း 2,000 ကျော်ပါဝင်ဆင်နွှဲခဲ့ပါတယ်။လက်တလော့ဘာစီလိုနာမြို့မှာမော်တော်ကားနဲ့တိုက်ခိုက်ခဲ့မှုကြောင့်အခုပွဲတော်ကျင်းပတဲ့ဘူနိုမြို့မှာလုံခြုံရေးအယောက်80ကျော်အထူးချထားပါတယ်။လူတွေပြည့်ကျက်ညံ့နေတဲ့လမ်းတွေပေါ်မှာခန်းကျင်သည်တန်160လောက်ချထားပေးခဲ့ပြီးတော့လူတစ်ယောက်နဲ့တစ်ယောက်ခန်းကျင်သည်တွေနဲ့ပြစ်ပေါက်ကြရတာပါခီးသွားဧည့်သည်တွေအပါအဝင်ဒီပွဲတော်မှာဆင်နွှဲသူတွေတော်တော်များများကသူတို့ရဲ့မျက်လုံးတွေကိုကာကွယ်ဖို့ရေကူးမျက်မှန်တွေဝတ်ဆင်ထားကြပါတယ်နေကင်းပိုင်ပွဲပြီးတာနဲ့တပြိုင်တည်းလမ်းတွေကိုမီးတပ်ပိုက်တွေနဲ့တန်ရှင်းရေးချက်ချင်းလုပ်သလိုပါဝင်သူတွေကလည်းအများပြည်သူရေချိုးတဲ့နေရာတွေမှာတန့်စင်ရေချိုးလို့ရပါတယ်ဒီပွဲတော်မှာပါဝင်ဖို့အတွက်ဝင်ကြီးက12ဒေါ်လာကျတင်มาဖြစ်ပြီးတော့1945ခုနှစ်ခရဲကစတင်ကျင်းပခဲ့တာဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းတနင်္ဂနွေနေ့ညမှာထုတ်လွှင့်တဲ့ထူးခြားဆန်ပြားသတင်းများအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်။တနင်္လာနေ့မနေ့6နိုင်ကနေ9နိုင်ထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကိုတော့လိုင်းဒိုမီတာ30နဲ့40 49 50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတော့တရင်အချင်းကျိုးကိုမှတ်တင်ထိုက်ကြီးညာပေးပါမယ်ရှင
်။အင်ဒိုနီးရှားနိုင်ငံဂျာကာတာကမြန်မာတရုတ်ကိုဒီကနေ့တနင်္ဂနွေနေ့မနက်ပိုင်းမှာလောင်စာရေပလင်းနဲ့ပစ်ပေါက်တိုက်ခိုက်ခံရကြောင်းအင်ဒိုနီးရှားရဲကပြောဆိုပါတယ်။ထိခိုက်ဒဏ်ရာရမှုတော့မရှိပါဘူး။မြန်မာတရုတ်ဒုတိယထက်ရဲ့နောက်ကျောဝရန်တာမှာမီးလောင်နေတာကိုကင်းလည်နေတဲ့ရဲတပ်ဖွဲ့ဝင်တအုပ်ကမြင်တွေ့ပြီးတန်ယုံအဆောင်ရဲကိုအကြောင်းကြားခဲ့တာလို့ပြင်သစ်သတင်းအေဂျင်စီ AFP ကဂျကာတာရဲအဖွဲ့ပြောခွင့်ရအာဂိုယူနိုရဲ့ပြောဆိုချက်ကိုကိုးကားပြီးတော့ဖော်ပြပါတယ်။ဘယ်သူလက်ချက်ဆိုတာကိုတော့ဒေတာအာနာပိုင်းနေစုံစမ်းစစ်ဆေးနေပါတယ်လို့လဲ Reuters သတင်းကဖော်ပြပါတယ်။ဒီတိုက်ခိုက်မှုရဲ့အသေးစိတ်အချက်လက်တွေကတော့အခုချိန်ထိထွက်ပေါ်မလာသေးပါဘူး။ဒါပြင်ဒီကနေ့မှာပဲအင်ဒိုနီးရှားနိုင်ငံမြန်မာတန်ရုံရှင်မှာအင်ဒိုနီးရှားစီးအုံလှုပ်ရှားရေးအဖွဲ့အစည်းတွေနောက်နိုင်ငံတကာလူ့ခွင့်ရေးအဖွဲ့ချင်း Amnesty International ရဲ့အင်ဒိုနီးရှားဆိုင်ရာအဖွဲ့တို့ကမြန်မာပြည်ကရိုဟင်ဂျာတွေကိုအစိုးရဘက်ကကူညီပေးဖို့တောင်းဆိုကြပါတယ်။အင်ဒိုနီးရှားဆိုင်ရာ Amnesty International အဖွဲ့ကြီးရဲ့အတူအဖွဲ့အစည်း၃ခုတို့ကကုလသမဂ္ဂရဲ့အချက်လက်ရှာဖွေရေးအဖွဲ့ကိုမြန်မာဘက်ကလက်တင်ခံစီရေးအတွက်တန်တမာရေးအရာဂျာဝင်ဆောင်ရွက်ပေးဖို့အစိုးရကိုတိုက်တွန်းပါတယ်။အင်ဒိုနီးရှားနိုင်ငံဆိုင်ဝင်ကြီးလည်းမနေ့ပြန်တင်လာနေမှာမြန်မာနိုင်ငံကိုတွားရောက်မှာဖြစ်ပါတယ်။ရိုဟင်ဂျာတွေနဲ့စီလုံးမှုကိုပြသတဲ့အနေနဲ့ရုရှားနိုင်ငံမော့စကိုမြို့တော်ကမြန်မာတန်ရုံးရှင်မှလည်းဒီကနေ့မွတ်စလင်တွေဆန္ဒပြခဲ့ကြပါတယ်။မြောက်ကိုရီးယားနိုင်ငံဘက်ကအကြီးမားဆုံးနျူကလ িয়ার ဆန္ဒမှုကိုဒီကနေ့လုပ်ခဲ့တဲ့အပေါ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြစ်တင်ရှုတ်ချပါတယ်ရှင်
။တရင်ချင်းချုပ်ကိုမတ်တင်ထိုက်ကြညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမူကမှစုမှုဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Voice ဆောင်ရဖြစ်ပါတယ်။ကျွန်မရှားဖောင်ပါ။ဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာဖြစ်ပါတယ်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံလွန်ချိန်ည9နာရီကနေ10နာရီအထိဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။သောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA မြန်မာပိုင်းအစီအစဉ်ကိုအားပေးနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.